Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇန်နဝါရီလ20ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုပထမနာရီဝက်မှာရေဒီယိုလိုင်းတိုမီတာနဲ့နားထောင်နိုင်တယ်လို့အစီအစဉ်အပြည့်ကိုလည်းဂျူဒုစလောက်တက် TV VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ။
ဣသရေလနဲ့ဟာမစ်ကြားပြစ်ခတ်ရစရဲ့သဘောတူညီချက်ကိုဒေတာဆန်တော်ချင်းတနင်္ဂနွေနေ့မနက်7:15မိနစ်မှာစတင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတဖြစ်ခဲ့သူဒေါ်နယ်ထရမ့်ဟာ49ဦးမြောက်အမေရိကန်သမ္မတအဖြစ်အခုတနင်္လာနေ့မှာကျန်းသစ္စာဆိုဖို့ရှိနေပါတယ်။သမ္မတဘိုင်ဒန်ဟာသူ့ရဲ့သမ္မတတက်တန်နောက်ဆုံးရက်ပြည့်ဖြစ်တဲ့တနင်္ဂနွေနေ့မှာတောင်ကယ်ရိုလိုင်းနားပြည်နယ်ကိုရောက်ရှိနေပြီးပိုကောင်းတဲ့နေ့ရွယ်ရောက်လာမှာကိုယုံကြည်ထားပါဆိုပြီးတော့အမေရိကန်လူထုကိုတိုက်တွန်းပါတယ်။
အဲ့လိုသတင်းတွေပြီးမှတော့မြန်မာဘက်ကပြန်လွတ်လာခဲ့တဲ့အင်ဒိုနီးရှားနိုင်ငံသားတွေအကြောင်းနဲ့ခရစ်တိုငွေကြေးမှာအမေရိကန်ကကမ္ဘာဥဆောင်နိုင်ငံဖြစ်လို့တယ်လို့အရွေးောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်တာမျိုးကိုနားဆင်ကြည့်ရှုရပါပါပြီးတော့ဒီမိုကရေစီဆွေးနွေးကမြန်မာကမ္ဘာမီဒီယာမြင်ကွင်းမြင်ကွင်းချက်မှတ်စုများမြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုကြည့်ရှုနားဆင်ကြပါပါအခုတော့သတင်းတွေကိုကိုသားညူကကြေညာပေးပါမယ်
ဣသရေလနဲ့ဟာမစ်အကြားပြစ်ခတ်ရစရေးသဘောတူညီချက်ဟာဒေသစံချိန်တနင်္ဂနွေနေ့မနက်7:15မိနစ်မှာစတင်လိုက်ပါတယ်။နိုင်ပိုင်းကြာမှာပဲဂါဇာကိုချက်ချင်းညီနဲ့ရောက်လာပြီးတော့ဣသရေလဒဇက်ကံအမျိုးသမီး3ဦးပြန်လည်လွတ်မြောက်လာပါတယ်။ဒီတော့တမှာပဲဣသရေလဘက်ကလည်းပါလက်စတိုင်းကျင်းသားဒါဇင်ကဒန်းလောက်ကိုဂါဇာကိုစပို့ပါတယ်။အပြစ်ရသဘောတူညီချက်ဒဇိတပိုင်းညီနဲ့ဟာမစ်2ဘက်ကဖမ်းထားတဲ့ဒဇက်ကံတွေလွတ်ရမှာဖြစ်တယ်လို့ပဲဣသရေလဘက်ကလည်းဖမ်းထားတဲ့ပါလက်စတိုင်းကျင်းသားတွေကိုလွတ်ပေးမယ်ဆိုပြီးတော့ကတိပြုထားပါတယ်။နာကျင်မှုတွေပျက်စီးမှုတွေလူသက်ဆုံးရှုံးရမှုတွေဖြစ်ခဲ့ရတဲ့နောက်အခုဒီနေ့မှာတော့ဂါဇာမှာတနက်တန်တွေတိတ်ဆိတ်သွားပါပြီလို့အပြည့်အသဘောတူညီချက်ထွက်လာဖို့အတွက်စီးဆက်ညှိနှိုင်းပေးခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဒဇက်ကံတွေဒီနေ့စပြီးတော့လွတ်လာတဲ့ငွေရတဲ့အမျိုးသမီး3ဦးကပထမဆုံးလွတ်မြောက်မယ်ဆိုပြီးရွေးကောက်ခံသမ္မတထရမ့်ကလည်း Truth Social လူမှုကွန်ရက်မီဒီယာမှာရေးခဲ့ပါတယ်လွတ်မြောက်လာတဲ့ဒဇက်ကံအမျိုးသမီး3ဦးကတော့အသက်24နှစ်အရွယ်ရူမီကွန်နန်အသက်28နှစ်အရွယ်အီမလီဒမ်မရီနဲ့အသက်31နှစ်အရွယ်ဒိုရန်စတိုင်းဘရချာတို့ဖြစ်ပါတယ်။အဲ့ထဲကဒမ်မရီကတော့အစ္စရေးဗြိတိန်နိုင်ငံသားခိုင်သာထားသူဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတဖြစ်ခဲ့သူဒေါ်နယ်ထရမ့်ဟာ58ဦးမြောက်အမေရိကန်သမ္မတဖြစ်နေအခုတနင်္လာနေ့မှာကျန်းသက်စာကျင်းဆိုမှုရှိပါတယ်။ထရမ့်ဟာကျန်းသက်စာဆိုမဲ့နေ့မတိုင်ခင်တနင်္လာနေ့ညပိုင်းဝါရှင်တန် DC မှာရှိတဲ့ Capital One ယုံကြည်မှာသူ့ထောက်ခံသူထောင်နှန်းနဲ့တွေ့ဆုံပြီးတော့မိကုံးပြောပါတယ်အသက်82နှစ်အရွယ်သမ္မတဂျိုးဘိုင်ဒန်သမ္မတတာဝန်ကနေအနားယူပြီးအသက်88နှစ်အရွယ်ထရမ့်ဟာသမ္မတ၄နှစ်သက်တမ်းအတွက်အင်ဗီရိုကိုပြန်လာမယ့်အချိန်မှာရုပ်တံသတင်းတွေကိုတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကစောင့်ကြည့်ကြမယ်လို့မျှော်လင့်ရပါတယ်တနင်္လာနေ့ဝါရှင်တန် DC ရဲ့အေးခဲမဲ့ရာသီဥတုအခြေအနေကြောင့်သမ္မတကျန်းသစ္စာစုပွဲကိုမူလသတ်မှတ်ထားတဲ့လွှတ်တော်အနောက်ခြမ်းလေကတိတီဘော်ကဆင်းမြင့်မှာမလုပ်တော့ဘဲနဲ့လွှတ်တော်အတွင်ခမ်းမကြီးကိုရှုလိုက်တဲ့အတွက်လူ600လောက်ပဲအဲ့ဒီကျန်းသစ္စာစုပွဲကိုတယောက်နိုင်ပါလိမ့်မယ်ကျန်းသစ္စာကျင်းဆုံမဲ့တနင်္လာနေ့ဟာဝါရှင်တန် DC မှာနှစ်40အတွင်းအေးအေးဆုံးနေ့ဖြစ်မယ်လို့ခန့်မှန်းထားကြပါတယ်1985ခုနှစ်တုန်းကတော့သမ္မတရော်နယ်ရီဂန်ရဲ့ဒုတိယသမ္မတသက်တမ်းကျန်းသက်စာစုပွဲကိုလည်းအခုလိုအေးခဲလွန်းလို့လွှတ်တော်တွင်ခမကြီးမှလုပ်ခဲ့ရဘူးပါလေအစင်လာလို့ဖြစ်တဲ့ဒီကျန်းသက်စာစုပြီးနောက်လွှတ်တော်ကနေပန်ဆယ်ဗေးနီးယားလမ်းမကြီးတစ်လျှောက်သမ္မတအိမ်ပြီးတော့ထိချီတဲ့လမ်းလျှောက်မဲ့အစီအစဉ်ကိုလည်းရသီဥတုကြောင့်ဖျက်လိုက်ရပါတယ်တင်းလာနေညပိုင်းညစာစာပွဲအစီအစဉ်တွေကတော့ရှိနေစေဖြစ်ပါတယ်သမ္မတဘိုင်ဒန်ဟာသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးရက်ပြည့်ဖြစ်တဲ့တနင်္လာနေ့မှာတောင်ပိုင်းကရိုလိုင်းနားပြည်နယ်ကိုရောက်ရှိနေပြီးတော့ပို့ပြီးတော့ကောင်းတဲ့နေ့ရောက်လာမှာကိုယုံကြည်ထားကြပါဆိုပြီးတော့အမေရိကန်လူထုကိုတိုက်တွန်းပါတယ်ရွေးကောက်ကံသမ္မတဒေါ်နယ်ထရမ့်သမ္မတကျန်းသစ္စာမဆိုခင်တည့်ရမှာတောင်ကရိုလိုင်းနားပြည်နယ်ကိုသွားပြီးတော့အခုလိုမျိုးနောက်ဆုံးနှုတ်ခွန်းဆက်မိကုံးပြောတာဖြစ်ပါတယ်တောင်ပိုင်းကရိုလိုင်းနားပြည်နယ်မှာ Charleston မှာလုပ်တဲ့ဒီ Royal Missionary Baptist ဘုရားကျောင်းမှာတနင်္ဂနွေနေ့ဝိပုတက်ရောက်လာသူတွေကိုသူဘားကြောင့်နိုင်ငံရေးထဲဝင်လာတယ်လဲဆိုတော့ကိုသမ္မတဘိုင်ဒန်ကပြောပါတယ်နိုင်ငံသားခွင့်ရလှူရှာမှုကောင်းဆောင်ဖြစ်တဲ့ Martin Luther King Jr. နဲ့သမ္မတ Robert F. Kennedy Jr. တို့ဟာသူ့အတွက်နိုင်ငံရေး hero တွေဖြစ်တယ်ဆိုပြီးသမ္မတ Biden ကပြောပါတယ်။ဒါပြင်2020ခုနှစ် Democrat Party သမ္မတ Kuzday လောင်းဖြစ်လာဖို့အဓိကကြခဲ့တဲ့ South Carolina ပြည်နယ်ကိုလည်းအလွန်တရာကျေးဇူးတင်ရှိတယ်လို့ကျေးဇူးစကားဆိုခဲ့ပါတယ်ခင်ဗျာ။
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိအိုင်းဒိုမီတာ25 kHz 11865အိုင်းဒိုမီတာ32 kHz 6153ညနဲ့အိုင်းဒိုမီတာ40 kHz 0533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ View American တိုင်းရဲ့ထိတ်တဲအောင်နိုင်ငံကသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။TikTok အသုံးပြုမှု American ပြောင်စုတွင်တားမြစ်တဲ့ဥပဒေအသက်ဝင်တဲ့နောက် TikTok သုံးဆွဲလို့မရဖြစ်ခဲ့ရမှာအခုတော့ American ပြောင်စုတွင်ပြန်ပြီးသုံးဆွဲလို့ရပါပြီလို့ TikTok ကဒီနေ့လေးနေမှာထုတ်ပြန်ခဲ့ပါတယ်။ TikTok သုံးဆွဲမှုကိုတားမြစ်တဲ့ဥပဒေကိုသူသမ္မတတောင်းဝန်ယူပြီးချင်းသမ္မတမင်းရဲ့ယာယီဆိုင်ငံ့မယ်ဆိုပြီးတော့ရွေးကောက်ခံသမ္မတ Donald Trump ကပြောဆိုခဲ့တဲ့နောက်မှာ TikTok ကလည်း American ပြောင်စုတွင်ပြန်လည်ဝန်ဆောင်မှုကိုဖွင့်ပေးခဲ့တာပါ။TikTok ပိုင်းတရုတ်ခြေဆိုင် Biden's Megan Company အနေနဲ့ TikTok ကိုတခြားဝယ်လက်တစ်ခုခုရှာနိုင်ရေးအတွက်အချိန်ပိုပေးနိုင်ဖို့သူ့အနေနဲ့သမ္မတအမိန့်ထုတ်ပြန်သွားဖို့စီစဉ်ထားတယ်လို့ Trump ကသူ့ရဲ့ Truth လူမှုမီဒီယာအကောင့်မှာကြေညာပါတယ်။ American မျိုးသားလူမျိုးရေးအတွက်ချင်းချောက်လာမဲ့စိုးရိမ်မှုတွေကိုဖြေရှင်းဖို့တရုတ်နိုင်ငံက Megan Company နဲ့အဆက်ဖြတ်ဖို့ဒါမှမဟုတ်ရင်တော့ American ကလုပ်ငန်းတွေကိုရပ်ဖို့ American အာဏာပိုင်တွေကတနည်းနည်းနည်းကိုနောက်ဆုံးရက်သတ်မှတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာ Google နဲ့ Apple တို့ကလည်းသူ့ရဲ့ Apple App Store တွေကနေ TikTok ကိုဖယ်ရှားခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ခံသမ္မတ Trump ကသူ့သမ္မတအမိန့်နဲ့ဒီတားမြစ်ချက်ကိုယာယီရပ်ဆိုင်မယ်ဆိုခဲ့တာကြောင့် American နိုင်ငံတွင်သုံးဆွဲသူတွေအတွက်ပြန်ဖွင့်ပြီးခဲ့တာလို့ TikTok ကကြေညာပါတယ်။ထိုင်းနိုင်ငံမှာတော့ online လုံစာတွေကိုတရားဝင်ခွင့်ပြုမယ်ဆိုတဲ့အစီအစဉ်ကြောင့်ရာဇဝတ်ဂိုင်းတွေအနေနဲ့အင်းကြီးချင်းနိုင်ငံတွေမှာလုပ်ခဲ့သလိုပဲသူ့ရဲ့လုပ်ငန်းတွေကို online ပေါ်ကိုရှေ့ပြီးတော့တရားမဝင်ငွေကြေးခွာဝါချမှုတွေလုပ်လာမှာစိုးရိမ်နေကြပါတယ်။online လောင်းစားတွေကိုခွင့်ပြုမဲ့ဥပဒေကြမ်းတလအတွင်းထွက်လာနိုင်မယ်လို့ထိုင်းနိုင်ငံ Digital စီးပွားရေးဆိုင်ရာဝန်ကြီး Process Gender Ruran Trong ကပြီးခဲ့တဲ့အပတ်ကပြောခဲ့တာပါ။လက်ရှိအစိုးရအဖွဲ့ရဲ့နောက်မှာရှိသူလို့ယူဆကြတဲ့ဝန်ကြီးချုပ် Hong Taxin Shinawat ကလည်းဒီစီစဉ်ကိုလူလလထောက်ခံခဲ့ပါတယ်။အခုလို online လောင်းစားတွေတရားဝင်ခွင့်ပြုခြင်းအဖြစ်အစိုးရအတွက်တစ်နှစ်ကို American Dollar 3 Billion ဒီပါဝင်ငွေတိုးလာနိုင်တယ်လို့ဝန်ကြီးချုပ် Hong Taxin ကပြောခဲ့ပါတယ်။ဥပဒေပြင်ပမှာရှိနေပြီးသားဒီလုပ်ငန်းတွေကိုတရားဝင်ခွင့်ပြုပေးခြင်းအဖြစ်အဲ့ဒီနောက်ွယ်ကရာဇဝတ်မှုကျူးလွန်သူတွေကိုမောင်းထုတ်နိုင်မယ်လို့ဝန်ကြီး Process ကယူဆပြောဆိုပါတယ်။တရားမဝင်ဖြစ်နေတဲ့လောင်းစားလုပ်ငန်းတွေကိုတရားဝင်ဥပဒေပေါင်းအတွင်းတင်းကျပ်ပြီးထိုက်တဲ့တဲ့အခွန်တုပ်တွေရရှိဖို့ရည်ရွယ်တာဖြစ်တယ်လို့ Process ကဒိန်းတောက်တွေကိုပြောပါတယ်။အခုလို online လောင်းစားလုပ်ငန်းတွေကိုဥပဒေနဲ့ညီတရားဝင်ခွင့်ပြုဖို့လုပ်နေချိန်မှာပဲအပန်းဖြေစခန်းတွေ hotel တွေအတွင်းမှာဖွင့်ထားတဲ့ casino လောင်းစားယုံတွေကိုလည်းတရားဝင်ခွင့်ပြုဖို့ထိုင်းဆွေကပြင်ဆင်ဆောင်နေပါတယ်။online လောင်းစားလုပ်ငန်းတရားဝင်ခွင့်ပြုမှုဆိုင်ရာဥပဒေကြောင့်ကိုဝန်ကြီးချုပ်ရုံးကနေအတည်ပြုချက်ရပြီဆိုတော့ထိုင်းလွှတ်တော်မှာဆွေးနွေးကြဖို့ရှိနေပါတယ်ခင်ဗျာ။ကိုလံဘီယာနိုင်ငံမှာတော့အရှေ့မြောက်ပိုင်းဒေသမှာ NLA အမျိုးသားလူမျိုးရေးတပ်နဲ့ညီညွတ်ဆွေးနွေးဖို့လို့ဖို့ကြိုးပမ်းမှုတွေပြတ်သွားတဲ့နောက်တိုက်ခိုက်မှုတွေခံရပြီးတော့လူပေါင်း80ကျော်သတ်ခံခဲ့ရတယ်လို့ကိုလံဘီယာအရာရှိတူကပြောပါတယ်။တိုက်ဆုံမှုဖြစ်တဲ့နေရာတွေမှာပဲလူ20လောက်လည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြောက်ပိုင်းစန်တဒါဒေသအုပ်ချုပ်ရေးမှူး William Valenza ကပြောပါတယ်။ဒီဆုံးသူတွေတဲမှာညီငယ်ရေးသဘောတူညီမှုရအောင်ကြိုးပမ်းခဲ့ကြတဲ့လူမှုတိုက်ဝန်ခေါင်းဆောင်တူဖြစ်တဲ့ကမလိုဂရီဂူနဲ့လူခဏဦးတဲပါတယ်လို့စနေထုတ်အစိုးရအစည်းအဝေးတဲမှာဖော်ပြပါရယ်ဗင်နီဆိုလာနိုင်ငံနဲ့နေချင်းဆက်နေတဲ့ကတတန်ဘူဒေသအတွင်းမြို့တော်များများမှာတိုက်ခိုက်မှုတွေခံခဲ့ရတာဖြစ်ပြီးတော့ညီငယ်ရေးဆွေးနွေးပွဲတွေမှာပါဝင်တဲ့လူ3ဦးထက်မနည်းလဲပြန်ပြေးဆွဲခံခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်တိုက်ခိုက်မှုတွေကြောင့်လူထောင်ကနန်းဒေသအတွင်းကနေထွက်ပြေးကြပြီးတော့တချို့ကတော့အနီနာတောတောင်တွေမှာဝင်ရောက်ပေါင်းနေရပြီးအစိုးရရဲ့အကူအညီတွေတောင်းခံနေပါတယ်။ကတတန်ဘောဒေသမှာအကူအညီတွေလုံနေတယ်လို့အုပ်ချုပ်မှု Villamisa ကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။
အခုတော့သတင်းစောင့်ပါတွေကိုတင်ပြပါတော့မယ်။ထိုင်းမြန်မာနယ်စပ်မဲဆောက်ဘက်မှာRevenue Tax Force နဲ့ကြားဆောင်တဲ့မဲဆောက်မြို့ရဲစခန်းကတာဝန်ရှိသူတွေလာဝကနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေဟာမဲဆောက်ခရိုင်တာဆိုင်လွတ်ကျေးရွာအမှတ်ခွန်ဘန်ဝန်တာခမှာမြန်မာဘက်ကနေနေစားဖြတ်ကျော်ဝင်ရောက်လာကြတဲ့အင်ဒိုနီးရှားနိုင်ငံသား32ဦးကိုဖမ်းဆီးလိုက်ပါတယ်။သူတို့ဟာ online လေလံခိုင်းမှာအလုပ်လုပ်ခဲ့ကြတဲ့သူတွေဖြစ်တယ်လို့စစ်ဆေးတွေ့ရှိရပါတယ်။ VOA သတင်းတော့မအေးမှာကအခုလိုသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆောက်ဘက်မှာRush Manu နေ जा ဆောင်တက်ကမြန်မာဘက်က online လေလေခိုင်းနေမှာရောင်းစားခံရသူတွေရှိတဲ့အတွက်နေ जा လုံခြုံရေးကိုတင်းကျပ်စွာစစ်ဆေးနေချိန်မှာပဲမြန်မာနိုင်ငံဘက်က online လေလေခိုင်းနေမှာအလုပ်လုပ်ပြီးပြန်လာကြတဲ့အင်ဒိုနီးရှားနိုင်ငံသားအမျိုးသား30ဦးနဲ့အမျိုးသမီး2ဦးတို့ကိုဇန်နဝါရီလ19ရက်နေ့မှာဖမ်းမိခဲ့တယ်လို့ဆိုပါတယ် နေကြားဆောင်တက်ကတာဝန်ရှိသူများလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့လဝကနဲ့နေမြေခံအုပ်ချုပ်ရေးမှူးများနဲ့ပူပေါင်းတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်တဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာတရားဝင်နိုင်ငံကူးစာအုပ်တွေကင်ဆောင်ထားတာမတွေ့ရပဲတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတာဖြစ်တယ်ဆိုပြီးမဲဆောက်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးအာရှနိုင်ငံသားတွေဖမ်းဆီးလိုက်တာဟာထိုင်းနိုင်ငံဘက်ကလုံခြုံရေးမြင့်တင်ပြီးမှပထမအဦးဆုံးချိန်ဖမ်းမိတာဖြစ်ပါတယ်ဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာမြန်မာနိုင်ငံမြောက်ရီမြို့ဘက်ကတရားမဝင် online call center နဲ့ကာစီနိုလောင်းကစားရုံတွေမှာအလုပ်လုပ်ကင်နေကြသူတွေဖြစ်ပြီးသူတို့ကတော့အဲ့ဒီအလုပ်တွေကိုဆက်လက်ပြီးမလုပ်လို့တာကြောင့်အခုလိုမျိုးနေဆက်တရားမဝင်လမ်းတွေကနေပြန်လာကြတာလို့လဲဆိုပါတယ်သူတို့ဟာဖျားယောင်သွေးဆောင်ခံရသလားဆိုတာကိုတော့အသေးစိတ်ထုတ်ဖော်တာမရှိသေးပါဘူးတက်ခရိုင်မဲဆောက်ကလဝကရဲမှုဘောဝေါ်ဖုတ်စန်တူရာကာကတော့ဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောဆိုသွားခဲ့ပါတယ်သူပြောသွားတာကတော့အခုဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာပြီးခဲ့တဲ့2024ခုနှစ်အောက်တိုဘာလနဲ့ဒီဇင်ဘာလအတွင်းမှာထိုင်းနိုင်ငံကိုလေကြောင်းခရီးနဲ့ဒွန်မောင်းလေဆိပ်ကိုဝင်ရောက်လာခဲ့တာဖြစ်ပါတယ်။ဘန်ကောက်ကနေတဆင့်မြန်မာနယ်စပ်မဲဆောက်ကိုဝင်ရောက်လာတာဖြစ်ပြီးအဲ့ဒီကနေတဆင့်မြန်မာဘက်ကိုဝင်ရောက်သွားခဲ့ကြတာဖြစ်ကြောင်းစစ်ဆေးတွေ့ရှိရတယ်လို့လည်းပြောပါတယ်။သူတို့တွေကိုဘသူတွေကဆက်သွယ်ခေါ်ဆောင်လာတယ်လဲဆိုတာကိုဆက်လက်စုံစမ်းနေပါတယ်လို့လည်းထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်။ဖမ်းမိတဲ့သူတွေကိုဆက်လက်စစ်ဆေးနေပြီးဥပဒေအရအရေးယူသွားမယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။ကြားဖြန့် online လိမ်လည်ခိုင်းတွေရဲ့ဖမ်းဆီးခံရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းနဲ့ပတ်သက်ပြီးသတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာထိုင်းဘက်ကနေဆက်လုံခြုံရေးတင်းကျပ်တာကင်းလှည့်တာနေဆက်ဝင်ပေါက်ထွက်ပေါက်တွေကိုတန်ဆူးကြိုးတွေကယန္နာတွေအပြင်ကြားဖြန့်လိမ့်လေခိုင်းတွေရဲ့ဖျားယောင်းတာမခံရအောင်သတိပေးဆိုင်ပုတ်တွေကိုနေဆက်နေရာအနှံ့မှာကြော်ညာတာတွေလည်းလုပ်ခဲ့ပါတယ်။နေဆက်တရားမဝင်လမ်းတွေကိုလည်းတင်းတင်းကျပ်ကျပ်စစ်ဆေးနေတာတွေကိုလုပ်ခဲ့တဲ့အတွက်အခုလိုမျိုးအင်ဒိုနီးရှားနိုင်ငံသားတွေဖမ်းဆီးမိခဲ့တာဖြစ်ပါတယ်။အခုလိုမျိုးတင်းကျပ်မှုတွေလှုပ်ဆောင်ပြီးတဲ့နောက်ပိုင်းမှာမဲဆောက်မျိုးအဝင်ကဝှက်ဟင်ဖွန်စစ်ဆေးဂိတ်ကနေမဲဆောက်ကိုဝင်ရောက်လာတဲ့နိုင်ငံသားသားအရေးအတွက်ညော့နေသွားပြီလို့လည်းလဝကရဲမှူးကြီးကပြောပါတယ်နေဆက်ကနေတစင်းမြန်မာဘက်ကအွန်လိုင်းလေလေခိုင်းတွေကဖျားယောင်းလေလေတာခံရတဲ့နိုင်ငံသားတွေကိုဂျားဖြတ်ဟန်တားတာတွေလုပ်ပြီးဆောင်ရွက်နေတယ်လို့လည်းဆိုပါရယ်ထိုင်းမြန်မာလူမှုကြီးကြပ်ရေးဥပဒေအရနေဆက်ချစ်ကြည်တရား1နဲ့2တွေမှာ2023ခုနှစ်ဇွန်လကစပြီးမြန်မာနဲ့ထိုင်းကလွဲပြီးတခြားနိုင်ငံသားတွေကိုမြန်မာဘက်ကဝင်ထွက်ခွင့်ရပ်ဆိုင်ထားတယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါရယ်ဒီအတွက်နိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေဆက်ဖြတ်ကျော်ပြီးမြန်မာနိုင်ငံဘက်ကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းထိုင်းဘက်ကပြောဆိုခဲ့ပါတယ်ရှင
်မယေးမယေးတရင်ဖြစ်ပါတယ်အင်တာနက်လူလိမ်ကိန်းမှာလောက်ခဲ့ရပုံအကြောင်းကိုလည်းပတ်စဉ်စီစဉ်မှာကြားကြအောင်ပါအခုတော့နိုင်ငံတကာတရင်စောင်းပါတပုတ်ကိုတင်ပြပါမယ်ညာဂျူနေပညာနဲ့ခရစ်ပတိုငွေချစ်အရေးမှာအမေရိကန်ကကမ္ဘာဥဆောင်နိုင်ငံဖြစ်လို့တယ်လို့အမေရိကန်ရွေးကောက်ခွင့်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ဒီအတွက်ညာဂျူနေပညာနဲ့ခရစ်ပတိုငွေချစ်အရေးကိုဥဆောင်ဖို့ Silicon Valley ကရင်းနှီးပြုံနံသူနဲ့ဆွတ်ထွင်လုပ်ငန်းရှင်တဦးကိုလည်းရွေးချယ်လိုက်ပါတယ်။မီရှဲလ်ကွင်းရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။အ
င်ဘီရိုမှာဉာဏ်ရည်ထုနီးပညာနဲ့ခရစ်ပတိုငွေကြေးအရေးဆိုင်ရာပထမဆုံးသောအကြီးအကဲဒါမှမဟုတ်လေအကြီးအကျယ်အပြည့်ဒေးဗစ်ဆက်စ်ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကရွေးချယ်လိုက်ပါတယ်။ဆက်စကဆီလီကွန်ဘယ်လီမှာဝါရင်စွန့်ထွင်လုပ်ငန်းရှင်နဲ့ရင်းနှီးမြှုပ်နှံသူဖြစ်ပါတယ်။ဤပညာလုပ်ငန်းကြီးတွေကိုအမြင့်ဆောင်ပြီးကန့်တန့်နေတာတွေလို့ရွေးကောက်ခံသမ္မတထရန့်ကတုံ့နှုံပြီးအမေရိကန်အနေနဲ့ဓာတ်ကိုရှောင်ရှားနိုင်ရေးဆက်စကအထောက်အကူပေးနိုင်ဖို့မျှော်လင့်ကြောင်းသူကပြောပါတယ်။ဆန်တာကလာရာတက္ကသိုလ်ကကျင်းဝတ်ဆိုင်ရာပါမောက်ခဂျွန်ပလက်စီယိုကတော့ဆက်စအတွက်လှုပ်ရှားရေးအများကြီးရှိနေတယ်လို့ဆိုပါတယ်။
challenge for anyone is going to be
လေမြန်ကြီးထွားလာနေတဲ့ဖွံ့ဖြိုးဆနည်းပညာတွေနဲ့ဗဏ္ဍာရေးနည်းလမ်းတွေကိုကင်တွယ်ဆောင်ရွက်ရမှာဖြစ်တာကြောင့်အလုံးအတွက်စိန်ခေါ်ချက်ဖြစ်ပါတယ
် SaaS ကတော့တွစ်ဆုံမီးမြန်ခွင့်တောင်းခံချက်ကိုညှင်းပါတယ်ဒါပေမဲ့လည်းနည်းပညာလုပ်ငန်းကြီးတွေရဲ့လုပ်ပိုင်ခွင့်ကိုကန့်တတ်ဖို့လိုတဲ့အကြောင်းအခအားလျော်စွာပြောဆိုထားပါတယ
် we are not going
to SaaS ပြုလုပ်ငန်းတွေအတွက်အခြေအနေတစ်ခုလည်းရှိလာမှာမဟုတ်ပါဘူးလွတ်လပ်စွာပြောဆိုခွင့်လည်းရှိလာမှာမဟုတ်ပါဘူးပူပြီးတီထွင်မှုအားကောင်းတဲ့ဗဟုဆောင်ချက်တစ်ခုဖြစ်လာရေးစူးစမ်းကြတဲ့စီးပွားရေးလုပ်ငန်းတွေကြားမှာ ရှင်ပြိုင်မှုဆိုတာလည်းရှိလာမှာမဟုတ်ပါဘူ
း crypto ငွေကြီးရဲ့အလားအလာတွေကိုလည်းသူကဆွေးနွေးပါတယ်
what bitcoin offers is
bitcoin ဟာဆိုရင်အစိုးရတရက်ကအာမခံမထားတဲ့တွက်ချက်မှုနဲ့အချက်လက်သူ့ဖွဲ့မှုတွေကကြားကန်ပေးထားတဲ့မတူကွဲပြားတဲ့ငွေကြေးအမျိုးအစားတရက်ကိုပေါ်ထွက်စေတာဖြစ်ပါတယ်အချိန်ရလာတာနဲ့အမျှလူတွေအနေနဲ့ဒါဟာပိုပြီးကောင်းတဲ့ငွေကြေးပုံစံတစ်ခုအဖြစ်ဖြည်းဖြည်းချင်းရှုမြင်လာကြမယ်လို့ကျွန်တော်ထင်ပါတယ်
သမရဘိုင်ဒန်အစိုးရတာဝန်ရှိသူများကတော့ crypto ငွေကြေးစေးကွက်နောက် crypto ငွေကြေးကယင်းညှို့နှံသူတွေအတွက်ငွေကြေးဆုံးရှုံးနိုင်ခြင်းရှိတဲ့အခြေအနေတွေပေါ်မှာစိုးရိမ်ကြပါတယ်။အလင်းအမြန်ကြီးထွားလာနေတဲ့ကဏ္ဍကိုအစိုးရတွင်ကင်တွယ်ဆောင်ရွက်ဖို့ Trump ကဦးစားပေးလှုပ်လာတဲ့အပေါ် crypto ငွေကြေးအရေးစီးရုံးဆောင်ရွက်သူတွေကတော့အားတက်ကြပါတယ်။Blockchain Association ရဲ့အမှုဆောင်အရာရှိချုပ် Kristin Smith ကအခုလိုပြောပါတယ်
။ Having somebody that can be
သက်ဆိုင်ရာအစိုးရဌာနတွေအချင်းချင်းဆက်သွယ်ဆောင်ရွက်ဖို့နောက်ဌာနတွေကြားကိစ္စရပ်တစ်ခုခုမှာတဘောရာမတိုက်ဆိုင်တာတွေကိုကြားဝင်ဆောင်ရွက်တဲ့နေရာမှာပူပေါင်းဆောင်ရွက်ပေးနိုင်မဲ့တူဦးရှိဖို့ကတိတ်ပြီးတော့အရေးကြီးပါတယ
်။ Sachs ရဲ့လုပ်ငန်းကြီးက Crypto ငွေကြီးနဲ့ဉာဏ်ရည်ထုနည်းပညာတို့မှာရင်းနှီးမြှုပ်နှံတာကြောင့်သူ့အနေနဲ့အစိုးရမူဝါဒတွေမှာပါဝင်ပတ်သက်မှုဟာဆိုရင်ကျင့်ဝတ်ပိုင်ဆိုင်ရာကိစ္စတွေဖြစ်လာနိုင်တယ်လို့ Pelissero ကပြောပါတယ်။
It's going to be difficult
ဆိုရအနေနဲ့ဉာဏ်ရည်တုနည်းပညာ AI ဓမ္မမဟုတ်လဲ crypto ငွေကြေးဆိုင်ရာမူဝါဒတွေကိုချဉ်းကပ်ဆောင်ရွက်လာတဲ့အခါမှာဒါဟာအများပြည်သူအကျိုးစီးပွားကိုရှေ့ရှုတာလားဆိုတာကတော့လူမှုအနေနဲ့သိရှိဖို့ခက်ခဲတဲ့ကိစ္စဖြစ်ပါလိမ့်မယ်
။သတင်းတွေမှာဖော်ပြချက်အရတော့ Sachs အနေနဲ့ American သမ္မတအင်ဂျီရောမှာအချိန်ပိုင်းအလုပ်လုပ်မှာဖြစ်ပြီးဒါဟာဆိုရင်အထက်လွှတ်တော်ကအတီးပြုတ်ပေးဖို့လည်းမလိုအပ်ပါဘူးရှင်။
ခုတော့ပတ်စဉ်စီစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်။ကျင်းပြည်နယ်မြောက်တွေခြေဆိုင်တရုတ်ကြားဖြန့် online လေးနေလုပ်ငန်းဝင်နေပါခိုင်းဖို့အတွက်လူကုန်မှုခါတဲ့တရုတ်ရုပ်ရှင်တရုတ်ဆောင်သူလွမြောက်လာပြီးတဲ့နောက်ကြားဖြန့်ဂိုင်းတွေကိုအစွမ်းကုန်ချိန်မုံဖို့တရုတ်စိုးရကကြိုးပမ်းနေတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းတွင်ဆင်းဟွာသတင်းဌာနကဖော်ပြခဲ့ပါတယ်။အလားတူစိတ်ခိုင်းခံရတဲ့ကိုမောင်မောင်ရဲ့အထွေကြုံတွေကိုအခုလိုပဲမိုင်းအင်ဂျင်နီယာတွစ်စုံမင်းများထတာပြန်လည်ထုတ်လွှင့်လိုက်ပါတယ်ခင်ဗျာ။
ကျမရောက်ရှိတဲ့နေရာကတော့ဒီမြန်မာနိုင်ငံဘက်ချမ်းမှာနာမည်ဆိုးနဲ့ကြော်ကြားတဲ့ရွှေကုတ်ကိုလှမ်းမြင်နေရတဲ့နေရာပါရှင်။အဲ့တော့ဒီရွှေကုတ်ကိုဝင်းထဲမှာလဲဒီလိုခုဆိုရင်ဒါဒီအထက်ပေါင်းများစွာရှိတဲ့တိုက်တာအဆောက်အုံတွေကိုမြင်ရတယ်လို့အခုစောင့်နေစေပေါ့နော်။အဆောက်အုံလည်းမြင်ရတယ်။နောက်ပြီးတော့ဒီထဲမှာအထူးသဖြင့်တရုတ်ကုမ္ပဏီတွေတရုတ်လုပ်ငန်းရှင်တွေရှိနေတာဆိုတာကိုလည်းဒီရွှေကုတ်ကိုဝင်းထဲမှာတွားရောက်လုကင်ခဲ့သူတွေကကျမတို့ view ကိုပြောပါရစေ
။ရွှေကုတ်ကိုကျွန်တော်လောလောအဲကျွန်တော် online fellow ရတဲ့နေရာပေါ့
။ Okay အခုမြင်ရအောင်ဆိုအဲ့တော့ဘယ်နေရာလောက်မှာကိုမမောင်လုပ်ခဲ့တာ
။အခုမြင်ရတဲ့ကုန်းတက်တိုင်အဲကုန်းတိုင်ပေါ့နော်။ဆက်သွားခြင်းမြင်ရအောင်အလားကျွန်တော်လောလောခဲနေအောင်။
အဲ့တော့ဒီတဲမှာဆိုလေဟိုတယ်ကြီးရှိတယ်ဒါပေမဲ့ဒီရွှေကုတ်ကိုသွားဖို့ဆိုလို့ရှိရင်လေတော်တော်ခက်ရခက်စစ်သွားရဲအဆောင်နေရှိတယ်နောက်အခုကျမရောက်ရှိနေတဲ့နေရာကတော့ဒါတို့တရုတ်တီဟူပေါ့နော်တရုတ်နိုင်ငံသားတွေဟူဒါဒီထိုင်းဘက်ကနေပြီးတော့ရွှေကုတ်ကိုသွင်းနေဟိုသွားတဲ့လမ်းကြောင်းလို့လည်းသိရပါတယ်အခုကျမတို့ကရွှေကုတ်ကိုမှလောက်ခဲ့တယ်ကိုမောင်မောင်နဲ့တွေ့ဆုံမင်းမြတ်မှာဖြစ်ပါတယ်ကိုမောင်မောင်ကဒီရွှေကုတ်ကိုမှလောက်ခဲ့ဒါဆိုတော့လေအဲရွှေကုတ်ကမှဘာကြောင့်သွားပြီးတော့လုတ်ခဲ့တာလဲရှင
်အာဒီဘယ်လိုလဲအလုတ်ကြီးရှာလာတာဟာကြောင့်ပြီးတော့ online မှာအလုတ်ခေါ်တာတွေ့ရပါတော့နော်အဲလုတ်ခေါ်တာနေပြီးတော့အာတော့ဘန်းနေပြီရတော့လဲဆိုတော့အားကြောင့်တကယ်ချင်းကလည်းလမ်းခေါ်နေတယ်ပြောပြတော့
ဟုတ်ကဲ့အဲ့တော့သူတို့အလုတ်ခေါ်တဲ့အချိန်မှာတော့ဒီအလုတ်တွေရှာနေတာရဲ့အဲ့ဒီမှာသွားလုတ်တယ်ဆိုတော့ဟိုလုတ်ခလာစာတော့ဘယ်လိုပေးလဲရှင်
ပထမတော့သူတို့အာတစ်တောင်းခွဲပေါ့နော်တစ်တောင်းခွဲပြီးရင် commission နဲ့ပေါ့နော်တော့အာပြီးပြီးမယ်လို့ပြောပေါ့နော်ပြီးမယ်လို့ပြောဆိုတော့တလာပြီးတလာပြီးမယ်လို့ပြောပေါ့6လောက်တော့ကြာ
ဟုတ်ကဲ့အဲ့တော့အဲ့ဒီမှာကြာတော့ဘာတွေလုတ်ခဲ့ရတယ်လဲဘလို့ပုံစံမျိုးနေနေပေါ့နော်ဟိုသွားပြီးတော့လုတ်ခဲ့တာလဲရှင
်အာပထမဆက်စားကျွန်တော်ဟိုပေါ့ website ပိုင်းပေါ့နော် website အလုပ်ဆိုပြီးခေါ်တော့အဲ့ website အလုပ်ဆိုတော့ကျွန်တော်ချက်တင်တဲ့ဝက်ဘ်ဆိုက်နဲ့အခုရှိရလို့ပြောတော့ တော့နောက်မှသိလာတာကတော့အဲ့ထက်မကောက်ဘောနော်အာကျွန်တော် website လို့လူရှာလူခေါ်ပြရမှာဘောနော်ဒါလူခေါ်ပြရမှာဆိုတော့ဘောဖတ်လို့မှာဘောအာပြီးတော့အင်္ဂလိပ်စာအဲစကားပြောကြည့်ခါကျတော့ interview မှာကျွန်တော်အင်္ဂလိပ်စာအရင်ဆင်ပြတယ်လေဆင်ပြတဲ့ခါကျဆိုတော့အာဝေဘူးလို့ခေါ်မှာဘောဒါဒိန်သူကလူခေါ်တဲ့လူရယ်ဒိန်နဲ့လူနှစ်ခုခွဲထားဘောနော်အော်ဝေဘူးဆိုပြီးတော့လူသက်ဆန်တင်ရတဲ့ပုံလေးပေါ့နော်အဲ့ဟာအဲ့နေရာကိုကျွန်တော်ပြလိုက်တယ
်သူတို့ကအဲ့တော့အဲ့ဒီအလုပ်ခတ်မယ်ဆိုတဲ့ဟိုမင်းတို့ကဒီ online ကနေတစ်ဆင့်ငွေလိန်ရမယ်ဆိုတာမျိုးတခါလေးပြောတာလားရှင
်အဲ့လိုတော့မပြောဘူးကျွန်တော်တို့ကတရုတ်ဆိုတော့ဒီမှာဝေဘူးဆိုပါနေဆိုတော့ကျွန်တော်ကဘယ်လိုပြောမလဲအာဟိုရောက်ကမှ interview ဖြေကမှတည်ရတာပေါ့
ဟုတ်ကဲ့
interview ဖြေကတည်ရပြီးတော့ရောက်ခါကျတော့လုံးဝလုံးကြီးရလေအဲ့လောက်ကြီးမတည်ဘူးလေအဲ့ဒါပြီးတော့ကျွန်တော်ဆက်တဲ့ဟာကြတော့သူတို့ရောက်ပြီဆိုတာနဲ့ခါချက်ချောရတယ်အဲ့လိုဖြစ်တယ်ဆိုရင်သူငွေရောအ
ဲ့ဒါဘယ်အရှိကုတ်ကူမှာအတိတ်ကလုံနေတာတွေကဘယ်သူတွေလဲရှင
်အာဒီမာကြီးတရုတ်တွေနဲ့တရုတ်တွေရောတရုတ်တွေပေါ့နော်ကျွန်တော်တထေးတွေလည်းများတယ်ကျွန်တော်တို့တထေးကတော့ဒီမာကြီးတရုတ်ကူမှာတော့ဘုံကပမာစကားလည်းမတက်ဘူးအင်္ဂလိပ်စကားလည်းမတက်ဘူးလောမတရုတ်စကားတော့အင်တာဗျူးခေါ်တော့သွားတယ်ပေါ့နော်တော်ရင်အင်တာဗျူးရဲ့ပြီးခါကျတော့အဲဆက်စားရင်အလုပ်ဆင်းမယ်ဆိုတာနဲ့တစ်ခါတည်းမှစာချက်ချော်တယ်အင်တာဗျူးအောင်ပြီဆိုတာနဲ့စာချက်ချော်ကျွန်တော်ဆက်ရတော့ကျွန်တော်အဲ့ဒီမှာဟိုမှာလာတဲ့ဟာဆိုရင်အဲ့ဆိုရင်လူမျိုးသားပေါ့နော်တရုတ်ပေါ့ဒါပေမဲ့ဗမာစကားလည်းတက်တယ်ပေါ့နော်အဲ့သူမှာတော့လည်းနှစ်ပါဟုတ်ကဲ့
ဆ
ိုပရင်စတိုကိုင်းတာပေါ့
အော်အဲ့တော့တရှိကုတ်ကူတွေမှာအင်တာဗျူးလုပ်တယ်ဆိုကိုယ့်လိုပဲဘလောက်လောက်ရှိလဲလူတခြားလူတွေလာကြတာအဲ့လိုပဲရှိကုတ်ကူတွေ
တော့တော်တော်များများပဲဟိုကြည့်လိုက်ပြီဆိုရင်အကုန်လုံးကလူငယ်တွေအကုန်လုံးကဒီကလုပ်တဲ့လူတွေ
အမြင်မှလူငယ်အများစုပေါ့နော
်ဟုတ်ကဲ့
သူတို့ကအဲ့တော့ခွဲထားတာပေါ့နော်လူတွေအဲ့လိုအလုတ်ခန့်တဲ့နေရာမှာလဲတခါလေးဟို
အလုတ်ခန့်တဲ့နေရာမှာနှစ်မျိုးဖြစ်သွားပါပေါ့နော်နှစ်မျိုးဖြစ်သွားတော့ပေါ့ဒီလူခေါ်ရတဲ့လူရဲ့လင်ရတဲ့လူဖြစ်သွား
ဟုတ်ကဲ့အဲ့တော့ဟုတ်ကဲ့အတွေ့အကြုံပြောပြပါအောင်သူတို့အဲ့တော့ဘယ်လိုဆလုပ်ဘယ်လိုလုပ်ရလဲ
အာဆဆချင်းနေဒီကြတော့သူများသူတို့စာရေးဖတ်ခိုင်းတယ်ပေါ့နော်သူတို့ဘာလို့ဆိုတော့ကျွန်တော်သွားလို့တာဘရာဇီးနိုင်ငံဆိုတော့ညနေ9:00ဆိုရနေမနေ့9:00ဘွယ်ထိဆင်ရကံကောင်းတယ်လို့ပြောလို့ရပါတယ်ဘာလို့ဆိုတော့နေရတဲ့အဆောက်အုံနဲ့ဆင်ပြေတယ်ဒါပေမဲ့တချို့တငယ်ချင်းတွေဆိုရင်မူကြီးရောအဲ့လိုအခန်းချင်းချင်းလေးနဲ့ပေါ့သိမလားအဆင်ပြေရတဲ့ဟိုကုမ္ပဏီလေးရှိရပေါ့နော်အဲထမင်းကတော့30ကျွေတယ်သူဒါပေမဲ့ဒါစားကတော့ twist လောက်တာပေါ့နော်ဆဆချင်းလာဖို့သူလာတာမသိဘူးသူရလာကြမှာလာတာကိုစပြေပါတော့ဆက်တော့တကယ်တမ်းသူတို့ပတ်စံကြားရတယ်ဆိုပေမဲ့တကယ်ကအဲ့လောက်ကြီးများအောင်ဆက်စားချင်းတော့သိရမှာ1000ခွဲပဲ commission ပါအများကြီးရတယ်ပါနော်တကယ်တမ်းကျတော့1000ခွဲတော့မှာ1000ခွဲတော့ပြရပါတော့1000ခွဲပဲရတယ်ဒါပေမဲ့အဲ့1000ခွဲရလဲဆက်စားချင်းလာတလောက်လုံးမရဘူးအဲဒီဒုတိယလာကြမှာစရဆိုတော့ဆက်စားချင်းနှစ်လပဲတလောက်9500လောက်ရတာလို့ပါလို့
ဥပမာနမူနာတစ်ခုပြောပြပါအောင်ဘယ်လိုသူတို့အဲ့ website ကိုပေးလိုက်တဲ့အခါမှာအကောင့်တွေဘာတွေကြတော့ဘယ်လိုပုံစံမျိုးနဲ့ဘယ်လို
ဆက်စားချင်းဘယ်လိုလဲဆိုတော့သူလူခေါ်တဲ့လူကအလုပ်ရှိရပါညာဆိုပြီးတော့ website ကနေပြီးအလုပ်ခေါ်ကြခေါ်လိုက်ပြီးတော့ Telegram ခေါ်ရပါတော့ Telegram ရောက်တဲ့အခါကျတော့သူတို့တွေကမင်းအကောင့်ဖွင့်ရင်ပတ်စံဘယ်လောက်ရမယ်ပါညာသူတို့အကောင့်တွေဖွင့်ထားတယ်အဲရလာတဲ့အကောင့်ကိုရလာတဲ့အကောင့်ပေါ်တော့ပြေပြေမင်းဆက်လုပ်လို့တက်ပတ်စံဘယ်လောက်ထည့်ဆိုပြီးတော့ပတ်စံထည့်ရတယ်ပေါ့နော်ပတ်စံထည့်ရတော့ကျွန်တော်ခေါ်ပြဆိုရင် VN20 ပေါ့နော် VN20 ထည့်ရတော့သူ့အကောင့်ထဲမှာ $28 $28 ဖြစ်တော့ဆက်သွားပြီးတော့အဲ့မှာအလုပ်တစ်ခုလုပ်ခိုင်းလိုက်တယ်ကျွန်တော်ခိုင်းတဲ့ခါကျတော့သူကအလုပ်လုပ်လိုက်ရလောလောဆယ်ခါကျတော့ပတ်စံ50လောက်မသိရ64လောက်မသိရ64ဆိုရင်အဲ့64ကိုထုတ်ပြလိုက်SMBA လို့ဆိုရင်သူနောက်ဆက်တစ်ခါထပ်ပြီးတော့ပတ်စံထည့်တယ်အဲ့ကျ50ဆို50ပေါ့နော်ထည့်50ထည့်ပြီးတော့တစ်ခါထပ်ထုတ်ပြီးအဲ့နောက်ဆုံးတတိယတစ်ခါလည်းကြာကြတော့အဲ့တတိယတစ်ခါစာပြီးတော့နောက်ဆုံးပတ်စံနေပဲထည့်ရပ
ါဒါကိုမမောက်အထွေချုပ်ရဆိုဘယ်လောက်ထိလိန်နိုင်လဲငွေကြေးတွေဘယ်လောက်ထိပါလဲ
တရားထည့်ရနေပြီးရတဲ့3000လောက်ထိရောက
်တယ်3000ဆိုတော့ဒေါ်လာဆိုဘယ်လောက်လောက်ရှိမလဲ
အော်ရီယန်နေမယ်တင်တယ်ဒေါ်လာဆို8000လောက်ရှိမှာ
ဒေါ်လာ8000လောက်ထည့်ရဘူးလေရတဲ့ခါကြလို့ရှိရင်အဲ့တော့အဲ့တရုတ်တထေးတွေပေါ့တထေးတွေကတရုတ်တွေပဲပေါ့နော
်တထေးတွေကတရုတ်တွေ
ဒီတဲကိုဝင်သွားတဲ့လူတွေကဟို cyber နဲ့ပတ်သက်ပြီးတော့ဂျွန်ပြုခံရတဲ့သူတွေဖြစ်စုပြီးတော့ဒီနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေတရားရေးစောင့်ကြည့်နေတဲ့အဖွဲ့အစည်းတွေကအစင်ကန်စာထုတ်ပြန်တာတွေလည်းရှိရလေနောက်ပြီးအထူးသဖြင့်ဟိုနိုင်ငံခြားသားတွေပေါ့အာဖရိကဆိုတဲ့နိုင်ငံတွေလည်းပါတယ်ဗီယက်နမ်တို့မလေးရှားတို့ဘာတို့အိန္ဒိယကဆိုပြီးလည်းအဲ့ဒီမှာနေလာပြီးတော့အလုပ်လုပ်ကြတယ်ပေါ့လေဆိုတော့အဲ့ဒီအခြေအနေတော့ဘယ်လိုတွေ့ရလဲ
အော်ကျွန်တော်ရောက်တုန်းကဆိုရင်ကျွန်တော်အဲကုမ္ပဏီပေါ့နော် BNN လေးရောက်လို့ရှိတယ်။ BNN ကောက်မလေးချောချောလောက်လောက်လေးပေါ့နော်။အဲသူတို့တွေကြတော့လေအာဟိုနာတူနိုင်ငံမှာအစီအစဉ်ပြေတယ်ဘာအလုပ်ခေါ်လို့ပေါ့နော်။အလုပ်ခေါ်လို့လာကြတယ်သူတို့ တရားမဝင်နေလည်းလာကြတယ်တရားမဝင်တော့လည်းသူတို့ဒီထိုင်းဒီလာကြတယ်လာပြီးတော့ထိုင်းရနေမှာဆိုရင်ဒီဘက်ကတရားမဝင်လာကြတယ်ပေါ့နော်အဲ့လိုလာပြီးတော့အမှအဲ့လိုလုပ်နေကြတဲ့လူလည်းရှိရဲပြီးဟာမှာကြရင်ဆူဆူဆိုပေါ့နော်ဟိုလိုလဲအာပြည်တစားပြောတာအဲ့လိုလုပ်နေရမကြည့်လည်းရှိရဲကျွန်တော်တွေ့ရတယ်တော့တော်မြန်မာလူသမားတွေကမြန်မာလူမျိုးတွေတွေမဟုတ်ဘူးအာဖရိကလူတွေလည်းအာဖရိကဘက်ကလူတွေလည်းပါတယ်ပြီးရင်ဒီဘက်ကအများသောအားဖြင့်ပြည်နယ်တွေများတယ်
ပြန်နေလည်းများတယ်ဟိုအိန္ဒိယတွေရောရှိရလို့ကြားတယ်အဲ့ဒါအိန္ဒိယ
ဆိုတော့သူနိုင်ငံလိမ့်နေတာပေါ့နိုင်ငံလိုက်ပေါ့အိန္ဒိယနိုင်ငံဟုတ်ဆိုရင်ပြန်နိုင်အိန္ဒိယနိုင်ငံဘရာဇီးနိုင်ငံအီတလီဆိုအီတလီအဲ့လိုမျိုးတွေပြင်းတဲ့ဆိုပြင်းတဲ့ပေါ့နော်အဲ့လိုမျိုးတွေသူခွဲထားပေါ့နိုင်ငံလိုက်ခွဲထားပြီးတော့တပွဲကကျွန်တော်တို့ခွဲကဘရာဇီးနိုင်ငံဆိုင်ပြန်ဘရာဇီးအဲ့တူရာဝဲတရုတ်ဆိုတာကျန်းကျန်းလေးဆိုရင်တရုတ်ပေါ့နော်အဲ့လိုမျိုးတွေအဲ့
တော့တလောကပဲဒီပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပဲ USIP လို့ခေါ်တဲ့ American Chase Site ဒီဟိုငိမ့်ချန်ရေး Institute အဖွဲ့ကနေပြီးတော့ဒီရှေကုတ်ကိုလို့နဲ့ပတ်သက်ပြီးအထူးသဖြင့်အရှေ့တောင်အာရှဒေတာတွင်ဒီ online လိမ့်လည်မှုတွေမှာဒီကရင်ပြည်နယ်ကရှေကုတ်ကိုလို့နောက်တခြားအဲ့လိုစီမံကိန်းတွေထဲမှာရှိနေတဲ့တရုတ်ရာဇဝတ်ခိုင်းနေပေါ့နော်သူတို့ကတော့ပြောတာအဲ့ဒါကြီးလုံနေဆိုတော့အဲ့ဒီအစီရင်ခံစာထုတ်ပြန်ချက်မှာပါတဲ့ချက်လက်တွေပုံမှာဘယ်လိုမြင်လဲ
ဒီရှေကုတ်ကမှာကုမ္ပဏီကရာချီပြီးရှိတာလေရာချီပြီးရှိတဲ့ဟာတနည်းရောကုမ္ပဏီတစ်ခုကတနည်းရောဒေါ်လာ100,000လောက်ဝင်နေဆိုတာအဲ့ဒါကြီးအကုန်လုံးကလည်းငွေပြူတွေမဟုတ်ငွေမဲတွေလေ
တော
့တော့ဒီရှိုးကိုပဲတင်းတင်းလေးဝင်ဝင်ဆိုတာဒေါ်လာဒီယန်နဲ့ချင်းနေတာပဲရှိရတယ်ဆိုတော့အဲဟိုနိုင်ငံတကာနဲ့နိုင်ငံတကာရတဲ့ငွေရတယ်ဘာလို့ငွေမဲဖြစ်နေဒီပြပြန်ဝင်လာကြတယ
်မကြသေးခင်ရပိုင်းကထုတ်ပြန်ချက်အရာဆိုလို့ရှင်အခု online ဒီလိမ်လည်တဲ့လုပ်ငန်းတွေမှာလက်ခံထားတဲ့BGF ပေါ့လေ BGF မှာလည်းတာဝန်ရှိတယ်ဆော့ချစ်တီဦးဆောင်တဲ့ BGF က KNA မှာလည်းတာဝန်ရှိတယ်ဆိုတော့အဲ့လိုဆွဆွဲပြောအဲ့လိုပေါ့နော်ထုတ်ဖော်ပြောဆိုချက်တွေပေါ်မှာဘယ်လိုမြင်လဲရှင
်တကယ်ကြတော့သူတို့ကောက်ွယ်ပေးထားတယ်ဒီတရုတ်တွေဒီဘက်ရောက်လာဖို့ဆိုတာကြတော့သူတို့ကောက်ွယ်ပေးမှရပါလိမ့်ပြီးရင်အာထောက်ထားမှမရှိရလို့လေအာထိုင်းနိုင်ငံလည်းပါပါပေါ့နော်ဘာလို့ဆိုတော့ကျွန်တော်တတိယတယောက်ဆိုရင်ထောင်ကြပါတာအာဘက်သုံးသန်းနဲ့ပြန်ယူပြီးရတယ်ပြန်လွတ်လာပြီးတော့ရှေ့ကုတ်ပြန်ရပါတယ်အဲ့လိုမျိုးပဲပေါ့နော်သူကအာသူတို့ကောက်ွယ်ပေးထားလို့ပဲဒီလုပ်တွေလုပ်နိုင်နေတာပေါ့နော်အ
ဲ့တော့နောက်ဆုံးထွက်လာတဲ့အခြေအနေကဘာကြောင့်ထွက်လာရလဲရှင
်အော်ဟိုလို့ပြောမလဲနောက်ပိုင်းကျတော့လေအာဒီရေရှည်ဒီကမှဒီသူများမျိုးရင်းနဲ့လှုပ်လို့မရဟာရတော့အဆင်မပြေလာဘူးလေအဲ့ဘယ်လိုလဲဟိုကိုယ့်လက်ပြာပဲလုပ်မလဲအဲ့တော့နေရာနှေးနှေးတူကအာစကားပြောနေရဟာဒီအမြဲအနေထားမျိုးသူဘာသူတို့ဘွားပြက်နေရအောင်ညင်နေရတယ်ဒါပေမဲ့အဲ့ဘွားပြက်နေရမြင်ရအောင်ပဲအဲ့ခြံကိုပတ်စံနေပြန်ထည့်ယူနေရတာဆိုတော့အဲကြာလာတဲ့ခါကျတော့စိတ်ထဲမှာအာဟောသူတို့အဆင်မပြေချက်လာ
ဟုတ်ထွက်လာတော့လွယ်လွယ်ကူကူထွက်လို့ရလား
မရဘူးတော်တော်ကြီးအာအင်းအဆင်မပြေလို့ပါသိရမလားအင်းအနေမကောင်းဖြစ်လို့ပါဖြစ်လို့တရားပြုလို့နဲ့အကြောင်းပြချက်မျိုးတော့နဲ့ပေါ့နော်သူတို့ကပြီးမထွက်ဘူးတော်တော်များများပြီးမထွက်ကြဟုတ်ကဲ
့အဲ့တော့ကို့လိုမျိုးပေါ့နော်လူငယ်တွေအဲ့ဒီမှာရွှေကုတ်ကမှဘာမှရွေးချယ်စရာမရှိလို့ဟိုဒါဝင်ငွေအတွက်ပေါ့နော်အားဆိုပြီးတော့ရွှေကုတ်ကမှသွားပြီးလောက်ကင်ဖို့ရှိနေတဲ့လူငယ်တွေရောအဲ့ဒီမှာရှိနေတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့ပေါ့လေကိုမမောက်အနေနဲ့ဘလို့ဟိုအကြံပေးခြင်းလဲရှင
်အကြံပေးခြင်းတော့ကျွန်တော်ကတော့ကံကောင်းတယ်လို့ပြောခဲ့ရမှာပေါ့နော်တတိကနည်းနည်းဟိုကျွန်တော်လည်းနည်းနည်းအင်းနိစာစကားတက်ပါတက်ဆိုတော့နည်းနည်းအားကိုးခြင်းနဲ့ထဲမှာပါတာတော့နည်းနည်းအဆင်ပြေခဲ့ရလို့ထင်တယ်တကယ်တမ်းကျတော့တချို့ယုံနေဆိုရင်တချို့ဒီဘက်ဒီမျိုးတွေဘက်ကစိုက်တယ်ဆိုရင်ဒီနှိမ့်ဆက်တာတွေတော့ပြီးရအောင်လုပ်ကြရင်လုံးဝပြင်းမထွက်တာတွေအဲ့ချန်ဝင်းနဲ့ဒီဘက်ကစိုက်တယ်ဆိုရင်ချန်ဝင်းနဲ့ကနေအပြင်ထွက်ဖို့တော့ကောင်းပါပဲတတိလူကိုပါမှဆက်အဲ့ချန်ဝင်းနဲ့မှာပဲမြဲနေရတယ်ဟုတ်ကဲ့ရှေ့မှာဘလောက်ပဲအနားမှာပဲဘလောက်ပဲစစ်စစ်ပြေလုံးဝပြေးလို့မရဘူးအပြေးကုန်လည်းမပြေးဘူးသူအဲ့ချန်မှာပဲမရဘူး
view american တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် american ပြည်တော်စု washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် radio အစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်နေ view american radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းတူမီတာ25 kilohertz 11865လိုင်းတူမီတာ32 kilohertz 6153ညာနဲ့လိုင်းတူမီတာ40 kilohertz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ် view ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုက်တိုမီတာ19 kHz 15953 ညလိုက်တိုမီတာ25 kHz 11803 ည လိုင်းဒိုမီတာ30 kHz 9963တို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနုနေနေ့မှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထွက်ပြေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း UA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုဆက်လက်ကြည့်ကြအောင်ပါ။မျိုးသားညီညွတ်ရေးအစိုးရ NUG ပြန်လည်ဖွဲ့စည်းသင့်တယ်ဆိုတဲ့ဝေဖန်ချက်တွေညှိမှလာချိန်မှာပဲ NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းကတော်လိုင်းရေးအောင်ပြဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုရဲရဲဝံ့ဝံ့ဆောင်ရွက်သွားမယ်လို့2025နှစ်သစ်ကူမိန်ကူမှာထည့်သွင်းပြောကြားသွားခဲ့ပါတယ်လက်ရှိချိန်မှာ NUG ပြန်လည်ဖွဲ့စည်းဖို့လိုပါသလား NUG ရဲ့အားနည်းချက်အားသာချက်တွေကဘာတွေပါလဲစောင်းပါရှင်ပြည်သွေးနိုင်ကအခုလိုတင်ပြထားပါတယ်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေ NUG ပြန်လည်ဖွဲ့စည်းဖို့လိုအပ်သလား NUG ရဲ့အနာဂတ်ကိုဘယ်သူတွေကအဆုံးပြတ်ပေးမှလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ2025ခုနှစ်မှာတော်လှန်ရေးအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုတွန်းဆုတ်နေမှာမဟုတ်ပဲရဲရဲဝံ့ဝံ့ဆောင်ရွက်သွားမှာဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းအလေးအနက်ထားပြောကြားလိုပါတယ်အခုလိုပြောကြခဲ့တာကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းပဲဖြစ်ပါတယ်ဇန်နဝါရီလ1ရက်နေ့ကပြောကြခဲ့တဲ့နှစ်သစ်ကူမိန်ကွန်းမှာထည့်သွင်းပြောကြားသွားခဲ့တာပါတော်လိုင်းရေးကာလ4နှစ်နီးပါးရှိလာချိန် NUG ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေမြင့်မားလာချိန်မှာ NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်နှစ်သစ်ကူမိန်ကွန်းမှာပဲမန်းဝင်းခိုင်တန်းက NUG အစိုးရအနေနဲ့တော်လိုင်းရေးအတွက်ပုံမကောင်းမွန်ထိရောက်တဲ့စုဖွဲ့လှုပ်ဆောင်မှုတွေကိုပြုပြင်ပြောင်းလဲဆောင်ရွက်သွားမှာဖြစ်တယ်လို့ဥဆောင်မှုလိုအပ်ချက်ကြောင့်ဖြစ်ပေါ်လာတဲ့အုပ်ချုပ်ရေးဆိုင်ရာစီရေးဆိုင်ရာအားအနေချက်တွေကိုလည်းစ조사ပြင်ဆင်သွားဖို့အသင့်ဖြစ်နေတယ်လို့လည်းထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်လာလို့ပါပဲ NUG ယာယီသမရဒူဝါလာရှိလာကလည်း NUG အစိုးရဟာအဝေးရောက်အစိုးရဖြစ်လို့မရပါဘူးမြေပြင်မှာလက်တွေ့ကြကြအင်အားတည်ဆောက်ရမှာဖြစ်တယ်အစိုးရအဖွဲ့ဝင်အားလုံးအင်အားတွေကိုပြည်တွင်းမှာလာစုကြဖို့လက်တွေ့ကြကြလုံလထောက်ဆီကျင်ပါတယ်လို့2024နိုဝင်ဘာ26ရက်နေ့ကအစိုးရအဖွဲ့အစည်းအဝေးမှာနိုင်ငံခြားရောက်နေတဲ့အစိုးရအဖွဲ့ဝင်တွေပြည်တွင်းပြန်လာကြဖို့ပြောကြားခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအဓိကထားဝေဖန်ကြတာကတော့ဝန်ကြီးဌာနတွေဖောင်းပွားနေပြီးနေပြည်တော်မှာထိုင်တဲ့ပုံမှန်အစိုးရတရက်လူဖြစ်နေတာစီရေးအရတိုက်ခိုက်သိမ့်ပိုက်စိုးမိုးထားတဲ့နယ်မြေဒေသတွေမှာအုတ်ချုပ်ရေးကိုပြည်ပြင်ထိရောက်အောင်မဆောင်ရွက်နိုင်တာအထူးသဖြင့်အုတ်ချုပ်ရေးတာဝန်ယူရတဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေမြေပြင်မဆင်းကြတာ NUG ဝန်ကြီးတချို့နိုင်ငံခြားတိုင်းပြည်တွေမှာရောက်ရှိနေထိုင်နေကြတာ NUG အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးသဘောတူညီချက်ရရှိအောင်မဆောင်ရွက်နိုင်သေးတာတွေအပေါ်မှာအများဆုံးဝေဖန်ထောက်ပြကြတာတွေ့ရပါတယ်NUG အပေါ်အပြုသဘောဝေဖန်ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုအေယာဝတီသတင်းဌာနကဇန်နဝါရီ17ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။ဗညာအောင်ရေးသားတဲ့2024ခုနှစ်အမျိုးသားညီညွတ်ရေးအစိုးရအပေါ်တုံးသက်ချက်ဆောင်းပါးဖြစ်ပါတယ်။ဆောင်းပါးမှာ NUG ကိုအမျိုးသားညီညွတ်ရေးအစိုးရပုံစံပုံဖော်ထားတော်လဲလက်တွေ့တွင်အစိုးရတရဆိုတည်တဲ့ပြည်မရှိနေဦးအင်အားစုများ PDF များကိုခေါင်းဆောင်သည့်အဖွဲ့အစည်းတရအခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနှင့်နိုင်ငံရေးအရနားလည်မှုတည်ဆောက်ပြီးစီရေးအရပူးပေါင်းဆောင်ရွက်နိုင်ရန်ကြိုးစားနေသည့်အဖွဲ့အစည်းဖြစ်၏လို့ဆောင်းပါးရှင်က NUG ကိုအဓိပ္ပာယ်ဖွင့်ဆိုထားပါတယ်။ဆောင်းပါးမှာ PDF တွေလက်နက်တပ်ဆင်နိုင်စွာ PDF တွေအချိန်တိုအတွင်းမှာတိုက်ခိုက်နိုင်စွာတိုးတက်လာတာကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေမြေပြင်မှာတွေ့ရတာ၄နှစ်ကာလရောက်လာပြီမဲ့ NUG ဗန္ဓာရေးဌာနရဲ့ဗန္ဓာငွေရှာဖွေနိုင်စွာကြဆင်းမသွားတာနိုင်ငံခြားရေးဌာနရဲ့တန်တမာရေးလှုပ်ရှားမှုနဲ့ကုလသမဂ္ဂမှာတန်အမတ်နေရာဆက်လက်ရရှိအောင်ထိန်းထားနိုင်တာတွေကို NUG ရဲ့အားသာချက်တွေအဖြစ်အတိမပြုဖော်ပြထားတာတွေ့ရပါတယ် NUG ပြုပြင်တဲ့အချက်၃ချက်ကိုလည်းထောက်ပြထားပါတယ်ပထမအချက်ကတော့ NUG ဖွဲ့စည်းပုံကဖောင်းပွားနေပြီးစစ်ကာလနဲ့ကိုက်ညီတဲ့ jilid de bongzan ne bian le pwe si yan. Duriya che ga, amyo ta nyinyo yi isu ya subi me, dayan ta de ta rui ebo, au cho yi ta ya mung mishi ya. Di bia ta na gu, NUG ane ne, che chin pyo shi na ima ma ho bi me, ye shi ma pe lo lo mle, sin za ta ya ne. Ta diya che ga ro, le shi NUG ne ya ma, dayan ta ta pwe rui gu, gu za piu du miya pa wen ne, a pwe zi ne sa to yi ru pi pa re. Ta diya che ne pa te bi, sao ma shi nga, NUG isu ya ta wun shi tu tu u ga, Aduan Gubian Egala, Amyuda Ninu Yisuya, Transition National Unity Government, TNUG Puezi Sanya Mihu, Pioso di Gutuya Yi, Mido Bim Pisi, Ledwe Lopiti, Ponsan Pian, Lo Ilu, Machabi Yiza Tabari. Pair Puezi, Pair Den Puemusu, Review and Reform, Pian Sanset Donda Pune, Pian Bubin Puezi Bo, Lo Ama Pipari. Akulo, NUG Tata, Lady Niva Shila Jima, Dolan Ye Aumye Bodwe, Lua De Beyond Le Rigu, Yaya Wung Sangyame, Sure, NUG Wunjitu, Manwen Kaintane. Nangajatan Bidu Yaunide, NUG Wunjitu, Bidwin Pian Labi, Mibiama Ledwe Jaja, Taipo Wimbu, Pyocha Gede, NUG Yayi Damara, Dua La Shila Rue, Pyocha Jedwigu, Sangji Lela Duriga, Josu Jara, Duyavare. NUG Yet Chu Wunjita Nari, Paume, တချို့ဝင်ကြီးဌာနတွေဖျက်သိမ်းမယ်လူခွင့်ရေးဝင်ကြီးဌာနကိုဖျက်သိမ်းပြီးလူခွင့်ရေးကော်မရှင်အဖြစ်ပြန်လဲဖွဲ့စည်းမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာတွေ့ရပါတယ်အခုချိန်မှာ ဒါဟာဒေါ်လာရေးအတွက်အန်ဒီရဲ့ကြီးပါတယ်။အန်ယူဂျီအနေနဲ့နိုင်ငံရေးအရာတေချာတုံ့ပြန်နိုင်ဖို့လိုပါတယ်။မဟုတ်ရင်2014ကာလပြန်ရောက်2018ဖွဲ့စည်းပုံအောက်မှာနိုင်ငံရေးတန်တရာလဲနေနိုင်ပါတယ်။တွဲဆုံဆွေးနွေးရေးတွေလောက်ခဲ့ပြီးပြီလေ။အကြမ်းမဖက်တဲ့နီလာ နမစစ်တာဟာတွဲဆုံဆွေးနွေးလို့ရတဲ့အစားတွေကလားစဉ်းစားဖို့လိုပါတယ်လူမှုနာနေပြီးတိုင်းပြည်နာနေပြီးဆိုရင်တော်လိုင်းရေးမြန်မြန်အောင်အောင်လုပ်ဖို့လိုပါတယ်အဲ့ဒီအတွက်
NUG အနာဂတ်ဒီဝေဖန်ပြစ်တင်ရှုတ်ချနေသူများပေါ်တွင်မူတည်ခြင်းမရှိပါ။NUG အခိုင်အမာလှုပ်ဆောင်မှုများကသာ NUG အကောင်အဆိုးနှင့် NUG အနာဂတ်ကိုဆုံးဖြတ်ပေးပါလိမ့်မည်လို့မှတ်ချက်ပြုရေးသားထားပါတယ်ခင်ဗျာ။အခုတော့ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများစီစဉ်ဖြစ်ပါတယ်။ပြည်သူတွေကြုံတွေ့ရတဲ့အခက်အခဲတွေထဲမှာအကြီးမားဆုံးအခက်အခဲက
ပြည့်စင်ပြီးဖြစ်တာကိုတွေ့ရှိရပါတယ်။ISP ကသုံးသပ်ထားတာကိုကြည့်ကြအောင်ပါ။ဆယ်လတာအတွင်းကောက်ယူရရှိခဲ့တဲ့အချက်အလက်တွေအရ ပြည့်စင်ပြီးပြတ်တဲ့ဒုက္ခကပြည်သူတွေအတွက်အကြီးမားဆုံးဖြစ်နေပါတယ်။ဒါဟာပြီးခဲ့တဲ့နှစ်မတ်လကနေဒီဇင်ဘာလအတွင်းနိုင်ငံတော်ဝန်မြို့နယ်တရပစင်မှာလေ့လာခဲ့မှုပါ။ပြည့်စင်ပြီးပြတ်တာဟာနေ့စဉ်ရင်ဆိုင်ရတဲ့အဆိုးဆုံးအခက်အခဲဖြစ်ခဲ့တာကိုတွေ့ရပါတယ်။စိတ်မလုံခြုံတာကဒုတိယအဆိုးဆုံးအခက်အခဲပါ။ လမ်းပန်းဆက်သွယ်ရေးခက်ခဲတာကတတိယဖြစ်ပါတယ်။အတင်းအကျပ်ငွေကြေးတောင်းခံတာနဲ့အင်တာနက်ပြတ်တာတွေကလည်းကြီးမားတဲ့နေ့စဉ်ဒုက္ခတွေပါ။စစ်တမ်းပါမြို့နယ်တွေရဲ့90%ရာခိုင်နှုန်းကပြည့်စင်ပြီးပြတ်တာကိုဆူဆူရွာရွာရင်ဆိုင်ခဲ့ရတာပါ။မြို့နယ်တရပစင်မှာတရာနဲ့အထက်ကစစ်တမ်းကာလဆယ်လလုံးပြည့်စင်ပြီးပြတ်တာကိုခံခဲ့ရပါတယ်။
မိုးရာသီမာတောင်တရက်စင်ပြီးပြတ်တာတွေကရော့မသွားခဲ့ပါဘူးစိတ်မလုံခြုံမှုကိုခံစားခဲ့ရတာကပြန်မြ95မြို့နယ်နဲ့အထက်ရှိပါတယ်လမ်းပန်းဆက်သွယ်ရေးခက်ခဲမှုတွေရှိခဲ့တာက85မြို့နယ်နဲ့အထက်ပါအခု2025ခုနှစ်အစမှာပဲရက်စစ်တပ်အားမလုံလောက်ဘူးဆိုပြီးစစ်ကောင်စီဟာရက်စစ်မီးပေးချိန်တွေကိုထပ်လျှော့လိုက်ပြန်ပါတယ်အခုလိုညော့လာတာကတပ်အားလိုင်းတွေဖျက်ဆီးခံရတာတဘာဝထံွေနှဲလာတာနဲ့ယာကီမုန်တိုင်းတွေကြောင့်လို့ဆိုပါတယ်ရန်ကုန်မှာတရက်မှာ၈နာရီပဲရက်စစ်မီးပေးနိုင်တော့တာပါမန္တလေးမှာတော့တရက်ကို6နာရီပဲပြီးနိုင်ပါတယ်ဒါပေမဲ့တတ်မှတ်ချင်းအတိုင်းမီးမလာတာမျိုးတွေလည်းရှိနေပါတယ်ကျန်တဲ့ဒေသတွေမှာဆိုရင်တော့ရန်ကုန်နဲ့မန္တလေးထက်ကိုရက်စစ်မီး300မှုပိုနေပါတယ်နေပြည်တော်မှာတော့တရက်ကို16နာရီလောက်ရက်စစ်မီး3နိုင်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ခုတော့ VOA ပြည်တက်ရဲ့အမြင်တွေကိုနားထောင်ကြရအောင်ပါမြန်မာပြည်ပပေးစာတွေကိုမအေးတန်တာကျော်ကပြန်ချပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ဘင်္ဂလာနှစ်သစ်ကာလမှာပြည်ရဲ့ဖွဲ့သားတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ။လွန်ခဲ့တဲ့အနှစ်90ကျော် Radio Kick ခရဲကနားတော်ရဆင်လာခဲ့တာအခုလိုမျက်စိနဲ့ပါမြင်ရမယ်လို့အိမ်မက်တော်မမက်ခဲ့ပါဘူး။အသက်ရှင်ကျန်းမာသည့်အထိအားပေးနေမှာပါ VOE လို့တော်ရရှင်တယောက်ရေးလာပါတယ်။အထူးကျေးဇူးတင်ပါတယ်နော်။မင်္ဂလာပါ VOE VOE ကထုတ်လွှင့်တဲ့တပတ်စာအစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဗဟုသုတတွေလည်းတိုးလာသလိုကမ္ဘာပေါ်ကအကြောင်းတွေကိုပြည်ရင်းကအကြောင်းတွေကိုလည်းသိရကျန်းမာရေးနဲ့ပတ်သက်တဲ့ဗဟုသုတတွေလည်းရတော့ VOE ကိုကျေးဇူးတင်လျက်ပါဗျာ VOE ဝိုင်းတော်သူဝိုင်းတော်သားများလည်းဘေးကင်းကျန်းမာကြပါစေအစဉ်အားပေးလျက်ပါလို့ကိုမိုးစောရေးလာပါတယ်ရှင်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်နော်ကိုမိုးစောကြီးဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်ဒီရေအမေရိကန်တန်ရုံးချုပ်တည်ရှိတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာတော့အခုဟိုတယ်လောကပဲနှင်းနေလဲကြာနောက်ပြီးတော့ဒီနေ့တနင်္ဂနွေနေ့လဲနှင်းတော်တော်လေးကြာမယ်လို့ပြောထားတယ်လို့မျိုးရာသီဥတုကအခုတလောအေးလွန်အားကြီးတဲ့အတွက်ကြောင့်မို့ကြာထားတယ်နှင်းနေလဲအေးပြဲမပြောနိုင်ပို့တော့မဲ့မြင့်ကြီးလဲခဲသွားတဲ့အထိချဲအေးနေရပါတယ်နော်ဒီမှာတော်ရရှင်တယောက်ကိုမျိုးဆိုရတော်ရရှင်မသူကအရန်အေးတဲ့ကျမရေခယူဆိုင်ကြပါတဲ့ဒီမှာလဲအရန်အေးတဲ့ဟုတ်ကဲ့မြန်မာနိုင်ငံမှာအရန်အေးလို့ပြောနေပါတယ်ဟုတ်ပါတယ်ထိုင်းနိုင်ငံချင်းမိုင်မှာရောက်နေတဲ့မြန်မာတော်ရရှင်တွေကလည်းအိမ်မှာတော်တော်လေးအေးနေတယ်လို့ပြောနေပါတယ်နော်နောက်ထပ်တော်ရရှင်တွေကလည်းတော်တော်အေးမှာပဲတဲ့ကျမတို့ရဲ့အစီအစဉ်တင်ဆက်ပေးတဲ့ဓာတ်ပုံတွေကိုကြည့်ပြီးပြောလာတာပါမြင်ရတဲ့ရှုခင်းတွေကတော့ပကြီကားတစ်ချက်လို့လှပပါတယ်တဲ့ဟုတ်ကဲ့ပါပကြီကားလိုလာတာမှန်ပါရဲ့နော်အထူးသဖြင့်ခုလိုမျိုးဆက်ပြီးတော့ဟိုအပူချိန်ကရေခဲမှန်အောက်ကနေပြီးတော့မတက်ဘူးဆိုတဲ့အခြေအနေမျိုးမှာဆိုရင်ကြာထားတဲ့နှင်းတွေကဒီလိုဖြူလွားလွားနဲ့အကုန်လုံးအဝင်းကြီးတစ်ခုလုံးလှနေတာဖြစ်ပါတယ်တချို့ရေခဲတွေကတော့ဆူဆွတ်တက်ပြီးတော့ဆူထိုင်းစာများတယ်ရာသီဥတုအေးအေးချိန်ကလည်းအဲ့လောက်ထိအေးမနေဘူးဆိုရင်တော့ရေခဲတွေအရေးပြောပြီးတော့ဒီရွှွင့်ရေတွေနဲ့ရောပြီးတော့ရေခဲအမဲရောင်တွေဖြစ်ပြီးတော့တော်တော်လေးကြည်ရဆိုပါတယ်နော် က်ပြီးကုနာရောကပြောခဲ့သလိုပဲနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးကြပါတယ်ရှင်။အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကအကြိုကာလပဲရှိသေးတယ်တဲ့။ပြောစကားတွေကရန်စကားတွေပဲပြဿနာရှာမဲ့စကားတွေပဲပြောနေတာ2025မှာကဘာကြီးကအေးချမ်းမယ်လို့မထင်ပါဘူး VOE အမေရိကန်တွေတော့လူရွေးမှပဲထင်ပါရဲ့တဲ့အဲဒါတော့ရှင်တယောက်ရေးလာတာပါပြီးခဲ့တဲ့တပတ်တုန်းကတော့တော့ရှင်ရေးလာတဲ့အထက်မှာအခုဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာဂျိန်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ပြန်လည်ရွေးကောက်ခံရတာနဲ့ပတ်သက်ပြီးတော့အထူးဝမ်းမြောက်ပါကြောင်းအထူးကြိုဆိုပါကြောင်းရေးလာတာဖြစ်ပါတယ်ခုနကတော့ပဲသောရရှင်တယောက်ဒီနှစ်ချမ်းပါတယ်ဆိုတော့ရေးလာတာပါเนาะအခုလည်းသောရရှင်နောက်ထပ်သောရရှင်ချက်ချင်းမြစ်တာဆိုတဲ့အကောင်းဆုံးနဲ့ရေးလာတဲ့သောရရှင်ကလည်းချမ်းလွန်းလွန်း6လောက်တောင်မဆက်နိုင်ဘူးလို့ရေးလာပါတယ
် VOA ရေဒီတရက်နဲ့အတွင်းတိတိတသာအေးလာပါတယ်ချမ်းလို့ကွေးတာ6လောက်တောင်မဆက်နိုင်ပါဘူးဒါမှဒိုဆောင်းကွဒါမှဒိုဒီဇင်ဘာကွာလို့တွေးမိပါတယ်ကျွန်တော်ကဥရုယာဒီရဲ့အထင်ကရလာတွေကိုချစ်တယ်လို့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းဒေသအနွယ်မဟုတ်တဲ့မျိုးနွယ်စုများကိုလည်းချစ်ပါတယ်။ကိုမွေးဖွားကြီးပြင်းခဲ့တဲ့ရေမြေကိုကိုတန်ရောစဉ်ရှိကြမှာပဲ။နောက်ဖက်ဒရယ်ပြည်ထောင်စုအသစ်မှာနိုင်ငံသားတွေအချင်းချင်းချစ်ခင်ကြလိမ့်မယ်၊စီလုံးကြလိမ့်မယ်လို့ပြောနိုင်တယ်။တော်လိုင်းကြီးကလည်းသူ့အဆင့်နဲ့သူစနစ်တကျတိုးတက်ဖြစ်ထွန်းလာပြီးပန်းတိုင်ရောက်တော့မှာပါ။လွတ်မြောက်နယ်မြေတစ်ခုဖြစ်လာရင်တော်လိုင်းကြီးအဖွဲ့တွေရဲ့နှလုံးရည်ကိုပြရမယ့်အချိန်ရောက်လာပါပြီ။အုတ်ချိုကြီးကာလအတွင်းမှာကောင်းမွန်မြတ်တာပြီးဘဲမလိုက်တဲ့အုတ်ချိုကြီးရှိဖို့စာပြုံးမွေးမြူရေးနဲ့နေဆက်စည်းပွားရေးကိုအားပေးဖို့မြတ်တဆန္ဒတဲ့တရားရေးစနစ်ရှိဖို့မတူကွဲပြားမှုတွေကိုကို့အဖွဲ့စည်းရဲ့အင်အားအဖြစ်တည်ဆောက်ဖို့အလုံးဟာဒန်းတူရည်တူရှိတဲ့နိုင်ငံသားတွေပဲဖြစ်တယ်လို့ခံယူဖို့လိုပါတယ်။ကောင်းတဲ့စေတနာနဲ့စီလုံးညီညွတ်မှုအတွက်အကြံပြုတာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တယောက်တည်းရဲ့ထင်မြင်ချက်မျှတာပါ
ဒါကတော့ဒီသရရှင်ရဲ့ကိုပိုင်နိုင်ငံရေးအမြင်ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်။အခုလိုမျိုးကိုပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်လူခွေရဲ့အဖြစ်ထုတ်ဖော်ပြောခြင်းနဲ့ဆိုတော့ကျွန်တော်တို့ view တွေကိုစာရေးပြီးတော့အများသိအောင်ဝင်မြလို့ရပါတယ်နော်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပြဿနာတရက်တင်ပြချင်ပါတယ်ဆိုတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးချင်ပါတယ်။အမြင့်မဖော်လို့ကခမည်းလို့အစာချီပြီးတော့ဒီသောရရှင်ကမြန်မာနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေဖိနှိပ်မှုတွေကလည်းရုံထွက်နိုင်မှုတွေပညာရေးလမ်းကြောင်းကကျိုးပန်းနေကြရတဲ့အထက်မှာအခက်အခဲကြုံနေရလို့မြန်မာပြည်သူတွေကိုကူညီပေးဖို့မေတ္တာရက်ခံပါတယ်လို့ရေးလာခဲ့ပါတယ
်။မင်္ဂလာပါမြန်မာနိုင်ငံကမိဘတွေနဲ့လူငယ်တွေကြုံတွေ့နေရတဲ့ပညာရေးဆိုင်ရာပြဿနာတစ်ခုကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာအနာဂတ်မသေးကြတာနဲ့စစ်မှုထမ်းဥပဒေအပအဝင်အခက်ခဲတွေအများကြီးရှိတာကြောင့်ပြည်ပနိုင်ငံတွေကိုတွားရောက်ပညာသင်ကြားနိုင်ဖို့ကြိုးစားနေကြသူတွေအများကြီးပါ။ငွေကြေးတက်နိုင်သူတွေလည်းပါသလိုပညာသင်စုရအောင်ကြိုးစားပြီးလီလန်းရှာဖွေနေကြသူတွေလည်းအများကြီးရှိကြပါတယ်။နိုင်ငံခြားတက္ကသိုလ်တွေမှာပညာသင်နိုင်ဖို့ဝင်ခွင့်ရနိုင်ဖို့အတွက် IELTS, GCSE,GED စတဲ့လိုအပ်တဲ့သင်ကြားသင်ယူမှုတွေနဲ့ဆောင်ပွဲတွေဝင်ရောက်ဖြည့်ဆို့ကြပါတယ်။အခုလက်ရှိမှာငွေကြေးကုန်ကျမှုတက်တာတာအချိန်ကုန်တက်တာတာတွေကြောင့်အမေရိကန်ပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ GED ကိုဖြည့်ဆို့သူပိုများတာတွေ့ရပါတယ်။မြန်မာအကြောင်းသားတွေအများအပြားဖြည့်ဆို့ကြသလိုအမှတ်ကောင်းကောင်းနဲ့အောင်မြင်သူတွေလည်းများလာပါတယ်။ပြီးခဲ့တဲ့2023ခုနှစ်လယ်ပိုင်းကစပြီးတော့ GED ဖြည့်ဆို့ကြသူတွေမှာပြဿနာလေးတွေရှိလာတာခဏထိပါပဲသတ်မှတ်အတည်ပြုထားတဲ့စာဖြေဌာန exam center တွေမှာဖြည့်ဆို့ကြတာဖြစ်ပေမဲ့ရလာတဲ့အမှတ်တွေကိုအတိမတ်မပြုတာပယ်ဖျက်ခံရတာအမှတ်တွေ short ချခံရတာလိုအပ်တဲ့အမှတ်ရှင်းတွေအချိန်မီမရတာတွေအပြင်တချို့ကလေးတွေမှာဆက်လက်ဖြည့်ဆို့ခွင့်မရတော့တာမျိုးတွေအများကြီးကြုံတွေ့နေကြပါတယ်သက်ဆိုင်ရာ GED က email တွေကိုဆက်သွယ်စုံစမ်းပေမဲ့တိကျတဲ့အဖြေမရပဲအခက်အခဲရင်ဆိုင်နေရသူတွေအများကြီးရှိနေကြပါသေးတယ်။ဒါကြောင့်မြန်မာလူငယ်တွေရင်ဆိုင်နေရတဲ့အခက်အခဲကိုကူညီဖြေရှင်းပေးနိုင်ဖို့ VOA ကတစ်ဆင့်တင်ပြလိုက်ပါတယ
်။အမည်မဖော်လိုတဲ့သောရရှင်ဖြစ်ပါတယ်။ဒါကတော့ဒုက္ခဆင်းရဲကြုံတွေ့နေရတဲ့နိုင်ငံမှာလူငယ်တွေရဲ့ထွက်ပေါက်ပညာရေးနဲ့ပတ်သက်ပြီးတော့အခက်အခဲတွေကြုံတွေ့နေရတာကိုသက်ဆိုင်ရာကဖြေရှင်းပေးစီခြင်းလို့အခုလိုမျိုးအများသိအောင်ရေးလာတာဖြစ်ပါတယ်နော်။ကြည်တီဆောင်မနဲ့ပတ်သက်ပြီးတော့တကြွနားလေသူတွေသူမင်းမြတ်ထားတဲ့ကိစ္စလေးကိုစုံစမ်းကြည့်ပြီးတော့ဖြည့်ရှင်းပေးရင်တော့အလုံးအတွက်အကျိုးရှိမယ်လို့ထင်မိပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်။အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေကြပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကမ္ဘာတစ်လောအထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာကျင်းပနေတဲ့မဟာကွန်ဘမေလာဘာသာရေးပွဲတော်တစ်ခုမှာလူသား20ကျော်ဟာမြစ်သုံးမှုဆုံတဲ့နေရာမှာရေဆင်းချိုးခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းဘာသာပြည်နယ်ကပူတင်ရောက်သူတို့ဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူလာကြောင်းလူသိများပြီးဈေးရောင်းကောင်းနေပါတယ်။ဒီလိုသတင်းလေးတွေကိုကိုရင်းချမ်းနဲ့မတ်မြတ်စေအောင်တို့ကတင်ဆက်ထားပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းပရာရာချ်မြို့မှာကျင်းပနေတဲ့မဟာကွန်ဘမေလာဘာသာရေးပွဲတော်တစ်ခုမှာလူသား20ကျော်ဟာမြစ်သုံးခုဆုံတဲ့နေရာမှာရေဆင်းချိုးခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။အခုလိုကင်ဂါမြစ်၊ယမုန်နာမြစ်နဲ့သူရသီမြစ်ဆုံတဲ့နေရာမှာရေချိုးတာကြောင့်ယုံကြည်သူတွေအနေနဲ့အပြစ်တွေအလုံးကကင်းစင်ပြီးတန်တရာကနေလွမြောက်နိုင်တယ်လို့ယုံကြည်ကြပါတယ်။၁၂နှစ်တခါကျင်းပတဲ့ဒီပွဲကိုမဟာခုံးမေလာကြီးကျယ်တဲ့ရေတံခါးပွဲတော်လို့နာမည်ပေးထားပြီးပြည်ရင်းပြည်ပကခီးသွွားဧည့်သည်တန်400ကျော်လာရောက်မယ်လို့ခန့်မှန်းပါတယ်။ဟိန္ဒူဘာသာရေးယုံကြည်ချက်ကသက်ဆင်းလာတဲ့ဒီပွဲတော်ကို104ခုမှာ3နှစ်ကြာအလှည့်ကျကျင်းပတာဖြစ်ပြီးတော့၁၂နှစ်ပြည့်တဲ့အချိန်မှာတော့မဟာလို့သတ်မှတ်ခေါ်ဆိုပြီးပိုးပြီးမင်္ဂလာရှိတယ်လို့ယူဆတာကြောင့်လူအများကြီးလည်းပူလာကြတာပါ။ဟိန္ဒူဘာသာရေးယုံကြည်ချက်အရဘိန္ဒနုဖန်ဆင်းရှင်ဘုရားဟာမကောင်းဆိုးဝါးနဲ့ဆက်နှစ်ရကြာတိုက်ခိုက်ပြီးတော့ရွှေရည်တကောင်းကိုပြန်လှူခဲ့ရတာပါ။အဲဒီတိုက်ခိုက်တဲ့အချိန်မှာရည်တကောင်းတွေကမတည်စည်းအရေဟာကဘာမြေပေါ်ကမြို့လေးနေရာကိုကျခဲ့တာပါ။အဲဒီကျခဲ့တဲ့မြို့လေးမြို့ဖြစ်တဲ့ဖရာရာဂျ်ဟာရီဒွာဥဂျိုင်းနဲ့နရှိ့မြို့တွေမှာဒီပွဲတော်ကို3နှစ်ချာစီအလှည့်ကျကျင်းပပါတယ်ရှင်။
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ချက်ပီနယ်ကပူတင်ရောက်သူတို့ဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူလာကြောင်းလူသိများပြီးဈေးရောင်းကောင်းနေပါတယ်။အသက်53နှစ်ရှိပြီဖြစ်တဲ့ဆလင်းဘာဂါဟာဈေးဝယ်ရေးအာရုံစိုက်လာဖို့အတွက်လည်းတချင်းဆိုပြလေးရှိပါတယ်။ပန်ချက်ပီနယ်အလယ်ပိုင်းရှိဝါမြို့လေးကလမ်းတစ်လျှောက်ရောင်းစုံလှဲလေးကိုတွန်းပြီးနိုထမင်းပူတင်ရောက်တဲ့ဘက်ကဟာဆောင်းအေးတံကိုခံနိုင်အောင်အနှွေးတဲ့ဂျက်ကက်အမဲရောင်ကိုဝတ်ဆင်လေးရှိပါတယ်။သူဟာမွေးရပါအယ်ဘီနိုလို့ခေါ်တဲ့အရေးပြားအယောင်ခြေတက်မရှိတဲ့အတွက်ဇပင်ကအစတကိုယ်လုံးဖြူနေပြီးဒေါ်နယ်ထရမ့်နဲ့ရုပ်ချင်းဆင်တဲ့အတွက်လည်းသူ့နောက်ကလိုက်ပြီးဓာတ်ပုံရိုက်သူတွေအိမ်အထိလိုက်လာသူတွေတောင်ရှိတယ်လို့ဘက်ကာကပြောပါတယ်။သူရောင်းတဲ့နိုထမင်းပူတင်းကလည်းစားလို့ကောင်းတယ်လို့ဖောက်သည်တွေကပြောပါတယ်။ဒေါ်နယ်ထရမ့်ကိုလည်းသူ့ရဲ့နိုထမင်းပူတင်းကိုလာစားဖို့ပါကစ္စတန်ကိုလာခဲ့ဖို့ဘက်ကာကဖိတ်ခေါ်ထားပါတယ်ခင်ဗျာ။
ကမ္ဘာအရေးဆုံးဒေသတစ်ခုဖြစ်တဲ့ရုရှားနိုင်ငံယာကူရှားဒေသမှာမာရသွန်အပြင်းပြိုင်ပွဲကျင်းပခဲ့ပါတယ်။အဲ့ဒီဒေသပူချိန်ကအမြင့်တဲ့အနှုန်း 90°C လောက်ပဲရှိပြီးတော့ အိုမိုင်ခွန်စခီဒေတာမှာအမြင့်ခြေချနေထိုင်သူတွေရှိတဲ့ကမ္ဘာအရေးဆုံးဒေတာအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။စောင်းနှင်းမှာအမြင့်အေးပြီးတော့1933ခုနှစ်ကဆိုရင်အရေးဆုံးစံချိန်ဖြစ်အနှုတ်69ဆယ်စီယပ်စ်အထိကျဆင်းခဲ့ပါတယ်။ရာသီဥတုကောင်းနေဒေတာတွေမှာတော့မှ26မိုင်ကျော်ပြေးရတဲ့မာရသွန်အပြေးပြိုင်ပွဲတွေဟာခက်ခဲတဲ့စင်ခေါ်မှုတစ်ခုဖြစ်ပြီးအလွန်အေးတဲ့ဒေတာတွေမှာတော့အခုလိုမာရသွန်ပြိုင်ပွဲတွေရဲ့ခက်ခဲမှုဟာနောက်တစ်ဆင့်တက်သွားတာဖြစ်ပါတယ်။ဒီပွဲမှာရှင်ပြိုင်သူတွေရဲ့စပင်တွေမြစ်တောင်တွေမှာရေခဲတွေနှင်းတွေကပ်နေတာကိုတွေ့ရမှာဖြစ်ပြီးတော့ရေအေးအစားရေဘူးတွေကိုရေတက်မကုန်ခန်းစေဖို့တောက်ကြရပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့မှာရှင်တိုဘာသာရေးယုံကြည်သူ80လောက်ကသူတို့ရဲ့ဝိညာဉ်တွေကိုတန့်စင်စေဖို့ရေခဲရင်နဲ့ရေချိုးပြီးနှစ်သစ်အတွက်ဆူတောင်းခဲ့ကြပါတယ်။တီယိုပိုဇူအင်နာရီဘုရားရှိခိုးကျောင်းမှာကျင်းပတဲ့ဒီပွဲမှာပွဲမစခင်မှာပါဝင်သူတွေကသွေးပုလေးကျင်ကန်လှုပ်ခဲ့ကြပြီးတော့အမျိုးသားတွေကအဖြူရောင်နိုင်ငံပိုင်းလေးတွေဝတ်ဆင်ထားပြီးအမျိုးသမီးတွေကတော့အဖြူရောင်ဂျပန်ရိုးရာအင်ဂျီကိုဝတ်ဆင်ထားပါတယ်။ပါဝင်ဆူတောင်းသူတွေအနေနဲ့ရေခဲတုံးတွေဖြည့်ထားတဲ့ရေပုံးကြီးထဲမှာအတူဝင်ဆိုင်ခဲ့ကြပြီးတော့တစ်ချိန်ထဲမှာပဲဖျားစာတွေကိုရွတ်ဆိုဆူတောင်းခဲ့ကြပါတယ်။ဒီနှစ်မှာတော့ခါတိုင်းနှစ်တွေထက်ပိုအေးပြီးမေ့မလဲသွားအောင်သတိထားခဲ့ရတယ်လို့ဆက်နှစ်ချိန်မြောက်ပါဝင်သူတဦးလည်းဖြစ်အသက်52နှစ်ရှိပြီဖြစ်တဲ့နာဝါကီယာမာကူချီကပြောပါရယ်အချိန်80မြောက်ကျင်းပတဲ့ဒီရေခဲစိန်ပွဲကိုတိမ်ထူတဲ့နေ့မှာကျင်းပခဲ့တာဖြစ်ပြီးတော့ပြင်ပအပူချိန်က5ဒီဂရီဆယ်စီယပ်စ်လောက်ပဲရှိတာပါ1955ခုနှစ်ကစတင်ခဲ့တဲ့ဒီအခမ်းအနားဟာဒီဖျားเจ้าရဲ့ចောင်းတိုင်ဆရာတော်ကဒေသခံလူမှုအတိုင်းဝိုင်းចမ်းမာချမ်းသာစေဖို့ရေခဲရည်နဲ့ကိုယ့်ဘာသာကိုယ်ရေလောင်းရေချိုးတာကနေစတင်ခဲ့တာပါခင်ဗျာ
ဗီအိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီVOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုနေကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ခုစီစဉ်တဲ့ကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုသတင်းချင်းချုပ်ကိုပြောပြပါအောင်မယ်အစ္စရေးနဲ့ဟားမတ်အကြအပြစ်ခတ်ရစဲရေးသဘောတူညီချက်ဟာဒေသစံချိန်တနင်္ဂနွေနေ့မနေ့7:15 မိနစ်မှာစတင်လိုက်ပါတယ်နိုင်ပိုင်းကြာမှာပဲဂါဇာကိုချက်ချင်းညီနန်းရောက်ရှိလာပြီးအစ္စရေးတစားကအမျိုးသမီး3ဦးလွတ်မြောက်လာခဲ့ပါတယ်ဒီတော့တွင်မှာအစ္စရေးဘက်ကလည်းပါလက်စတိုင်းအချင်းသားဒါဇင်ကနန်းကိုကားစားကိုစပြီးပို့နေပါတယ်။နာဂျင်ပြက်စီလာတွေလူအသက်တွေဆုံးရှုံးခဲ့ပြီးတဲ့နောက်အခုဒီကနေ့မှာတော့ကားစားမှာတိမ်တတ်တန်တွေသိစိတ်သွားခဲ့ပါပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒေါ်နယ်ထရမ့်မှာ48ဦးမြောက်အမေရိကန်သမ္မတအဖြစ်အခုတနင်္လာနေ့မှာကျန်းသက်စာကျိန်းဆိုပါကိုရုပ်သံတင်တွေမှာအမေရိကန်ပြည်သူတွေတန်းချီစောင့်ကြည့်ကြမယ်လို့ပြောနေကြပါတယ်။တနင်္လာနေ့ဝါရှင်တန် DC ရဲ့ရေခဲမောက်ဥသူရာသီအခြေအနေကြောင့်သမ္မတကျန်းသက်စာကျိန်းဆိုပွဲကိုလွတ်တော်အနောက်ချမ်းလီကာတွေပေါ်ကဆင်းမြင့်မှာမလုပ်တော့ပဲတွတ်တော်အတွင်းခမကြီးကိုရွေးလိုက်တဲ့အတွက်လူ6အလောက်ပဲအဲ့ဒီကြာတစ်စာကျိတ်စုပွဲကိုတက်ရောက်နိုင်ပါတယ်။သမ္မတဘိုင်ဒန်ဟာသူ့ရဲ့သမ္မတတလန်နောက်ဆုံးရဲ့တရင်းငွေနေ့မှာတောင်ပိုင်းကရိုလိုင်းနားပြည်နယ်ကိုရောက်ရှိနေပြီးပိုပြီးကောင်းမွန်တဲ့နေ့ရောက်ရှိလာမှာကိုယုံကြည်ထားပါတယ်လို့အမေရိကန်လူထုကိုတိုက်တွန်းလိုက်ပါတယ်။ဒေါ်နယ်ထရမ့်ကြာတစ်စာကျိတ်စုဘို့အလို့တည့်ရမှာတောင်ကရိုလိုင်းနားပြည်နယ်ကိုသွားပြီးအခုလိုနောက်ဆုံးနှုတ်ဆက်မိကွန်းပြောဆိုသွားခဲ့တာပါ။တောင်ပိုင်းကရိုလိုင်းနားပြည်နယ်မှာရှိတဲ့ Charleston Royal Missionary Baptist ဘုရားကျောင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အခုတော့စီစဉ်ကိုဆုံးသတ်ပါစေ။ဒီနေ့နဲ့စီစဉ်ထုတ်လွှင့်မှုကနားတော်မှာထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet ဆက်မြတ်တာ bamis.voanews.com မှာလည်းအရွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကျန်းမာချမ်းသာဘေးပြဒုက္ခဝေးကွာကြပါစေလို့ဆုတောင်းပါတယ်။ကျွန်တော်တပေါင်းသားမှာ